Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ13ရက်ဗုဒ္ဓဟူးနေ့မနက်ခင်းအသံလွှင့်စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်လည်းစတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖြန်အသံလွှင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒေါခင်မျိုးတက်နဲ့အတူထိတ်တန့်ရောက်သတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်ရုရှားနဲ့မြန်မာကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးရုရှားကာကွယ်ရေးဌာနကတာဝန်ရှိသူတွေနဲ့စစ်ကောင်စီအကြီးအကဲတို့ဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်စလုံးကပြောပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းမှာတော့လက်နက်ကြီးဒဏ်ကြောင့်ရုရှား52ယောက်တေဆုံးခဲ့တယ်လို့ယူကရိန်းကပြောပါတယ်တိရီလင်ကသမ္မတနိုင်ငံကနေတင်ဆောင်သွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေပြီးမှတော့ကျွန်တော်တို့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။ဒါတရတာစာရင်မူပူတိုင်းကြတယ်သူကစနိုက်ပါနဲ့ချောင်းပစ်တာ။နောက်အရာရှိတချို့လည်းကြတယ်ပြောတယ်။သူကစနိုက်ပါဆိုတော့အရာရှိကိုပဲရေးပစ်တာလေ။အဲ့တော့ကော်ပိုရိတ်ကျောင်းက
ခရင်ပြည်နယ်မြဝတီနဲ့ဝော်လီသွားတဲ့ကားလမ်းမှာ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မကြာခင်မဲ့အပြည့်စုံကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်ဘက်မှာလည်း KIA တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။ကံကောင်းတဲ့ဒီပရင်ဘက်မှာတော့စစ်ပြေးဒုက္ခတွေအခက်အခဲရှိနေပါတယ်။စတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုံးလွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့လူမှုကွန်ရက်ပေါ်ကသတင်းထူးများအမေရိကန်နိုင်ငံရေးမြင့်ငွင်းကြံမှတ်စုကဘာတလော့ခီးသွာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုံးလွှင့်ပေးမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပါတော့မယ်ခင်ဗျာ။
ရုရှားနဲ့မြန်မာကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မဲ့အကြောင်းစစ်ကောင်စီအကြီးအကဲနဲ့ရုရှားကာကွယ်ရေးဌာနတာဝန်ရှိသူတွေကြားဇူလိုင်လ17ရက်နေ့ကဆွေးနွေးခဲ့ကြပြီးတဲ့နောက်ရုရှားကာကွယ်ရေးဝန်ကြီးဌာနကအင်ကာနေမှာပြောဆိုလိုက်သလိုပဲမြန်မာနိုင်ငံပိုင်သတင်းတွေမှလည်းဖော်ပြချပါတယ်ရုရှားကာကွယ်ရေးဌာနတာဝန်ရှိသူတွေနဲ့မြန်မာစစ်ကောင်စီအကြီးအကဲကြားမြန်မာနိုင်ငံတွင်းနိုင်ငံရေးအပြောင်းအလဲတွေကိုဆွေးနွေးခဲ့ကြောင်းလည်းမြန်မာသတင်းစင်ကဖော်ပြပါတယ်ရုရှားကိုသွားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောင်လှိုင်ကိုရုရှားကာကွယ်ရေးဝန်ကြီးကိုစားကာကွယ်ရေးဌာနတာဝန်ရှိသူအကြီးအကဲတွေနဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနဧကမှဆောင်မှာအလို့သဘောဆွေးနွေးခဲ့ကြတယ်လို့မြန်မာအလင်းသတင်းကဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမြောက်လိုင်းနဲ့တွေ့ဆုံဆွေးနွေးတဲ့ရုရှားကာကွယ်ရေးဌာနကပုံကူများကတော့ဘယ်သူတွေဖြစ်တယ်ဆိုတာကိုသတင်းမှာဖော်ပြမထားပါဘူး။နျူကလ িয়ার စွန့်အင်ထုတ်တဲ့ရုရှားနိုင်ငံပိုင် Rosstem State Corporation ရဲ့ညွှန်ကြားရေးမှူးချုပ် Alexey Lichham have chat နဲ့လေမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လိုင်းဇူလိုင်လ17ရက်နေ့ကတွေ့ဆုံခဲ့ကြပြီးနျူကလ িয়ার စွန့်အင်ဤပညာပူးပေါင်းဆောင်ရွက်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြပါတယ်စစ်ကောင်စီရဲ့သိပ္ပံနဲ့ဤပညာဝန်ကြီးဌာနနဲ့ရုရှားရဲ့ Rosatom ကြားနားလည်မှုစာကျွန်လွှာတရက်လက်မှတ်ထိုးတယ်လို့နိုင်ငံပိုင်သတင်းကဖော်ပြပေးမယ်လေဘယ်ကဏ္ဍတွေအတွက်လဲဆိုတာကိုတော့ဖော်ပြမထားပါဘူးရှင်
ယူကရိန်းနိုင်ငံတောင်ပိုင်းမှာတပ်ဝဲပစ်မစ္စိုင်းတုံးလက်နဲ့တိုက်တခုထိမှန်ရကနေရုရှား52ယောက်သေဆုံးတယ်လို့ယူကရိန်းကပြောပါတယ်။ရုရှားဘက်ကတော့ဒီတိုက်ခိုက်မှုမှာအရက်သား9ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။ဒါဟာအမေရိကန်ကယူကရိန်းကိုအလွယ်တကူရွှေ့ပြောင်းပစ်ခတ်နိုင်တဲ့ HIMARS အဆင့်မြင့်လက်နက်ကြီးတွေပို့ပေးခဲ့တဲ့နောက်မှာကာဆင်ဒေသတွေက Nova Kakhovka မြို့မှာတိုက်ခိုက်ခဲ့တာဖြစ်ပြီးဒီလက်နက်တွေကိုသုံးရတဲ့ယူကရိန်းတပ်သားတွေကပြစ်မှတ်ကိုပိုးပြီးတိတိကျကျပစ်ခတ်နိုင်ခဲ့တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ရုရှားဘက်က52ယောက်ကြာပြီးတော့မတ်စတာဘီဟာဝါချာအမြောက်တလက်တန်ကြက်ကာက90နဲ့တခြားယင်တွေအပြင်နိုဗာကာခိုဗာကလက်နက်ခဲယမ်းမီးကျောက်တွေတိုးလောင်းရုံတစ်ခုကိုပါထိမှန်ခဲ့တယ်လို့ယူကရိန်းတောင်ပိုင်းစစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။ယူကရိန်းဘက်ကတိုက်ခိုက်တဲ့ဒီဒေသဟာ February 24ရက်ရုရှားကျူးကျော်စစ်စတင်တဲ့နောက်ရုရှားတွေသိမ်းပိုက်ထားတဲ့ပင်လယ်နဲ့ဘက်ကိုလမ်းပေါက်တဲ့မဟာဗျူဟာရအရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ခါဆန်ကရုရှားအစိုးရခန့်ထားတဲ့အရာရှိတဦးဖြစ်တဲ့ဗလာဒီမီယာလီယွန်တက်ဖ်ကတော့ဒီတိုက်ခိုက်မှုမှာအရသာ9ဦးအနည်းဆုံးသေဆုံးပြီး60လောက်ဒဏ်ရာရတယ်လို့ပြောပါတယ်။အခုဖြစ်ပေါ်တဲ့စစ်ပွဲအတွင်းအရသာတွေကိုပါတပ်ဖြတ်မှုရှိနေတယ်လို့နှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲနေတာဖြစ်ပြီးတော့ကုလသမဂ္ဂလူခွင့်ရုံးကတော့ရုရှားကျူးကျော်စစ်တွင်သေဆုံးရတဲ့အရသာ9000ကျော်နေပြီလို့ပြောပါတယ်။
2020ဖြစ်နှစ်အမေရိကန်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးတဲ့နောက်ပြိုင်ဘက်သမ္မတလောင်းဂျိုးဘိုင်ဒန်ကိုသမ္မတအဖြစ်အတည်ပြုရေးလုပ်ငန်းစဉ်ကိုဟန်တားဖို့သမ္မတဟောင်းတွန်နဲ့ထရန့်ဟာသူ့ကိုထောက်ခံသူတွေဝါရှင်တန်ကိုလာကြဖို့ဖိတ်ခေါ်ပြီးစူပူအောင်ကြွအောင်လှုံ့ဆော်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့ကစူပူအောင်ကြွမှုကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကအင်ကာနစ်မှာဆွတ်ဆွဲလိုက်ပါတယ်ရွေးကောက်ပွဲရလဒ်ပြောင်းလဲသွားစီလောက်တဲ့အထိမတမာမှုအထောက်အထားတွေမရှိတာကြောင့်ရွေးကောက်ပွဲမှာသူရှုံးတဲ့အဖြစ်ကိုလက်ခံဖို့သမ္မတထရန့်ရဲ့အင်ပီရိုအချံပေးတွေကအချိန်ချင်းပြောဆိုရာကိုလစ်လျူရှုပြီး2020ပြည်နှစ်ဒီဇင်ဘာလ19ရက်နေ့အစောပိုင်းမှာထရန့်က Twitter လူမှုကွန်ရက်ကနေထုတ်ပြန်ခဲ့တာဖြစ်ကြောင်းကော်မတီကပြောပါတယ်။သမ္မတအင်ပီရိုမှာရွေးကောက်ပွဲရလဒ်ကိုဆက်လက်ဆန့်ကျင်ရေးသမ္မတထရန့်ကိုထောက်ခံသူတွေနဲ့ရွေးကောက်ပွဲမှာရှုံးနေတာကိုလက်ခံဖို့အကြံပြုကြသူတွေကြားအချိန်တော်ကြာဆွေးနွေးခဲ့ကြပြီးတာကိုလစ်လျူရှုပေးသမ္မတထရန့်က2020ရွေးကောက်ပွဲမှာရှုံးနေဆိုတာကိုစည်ရင်းစရာတွေအရာမဖြစ်နိုင်ကြောင်း2021ခုနှစ်ဇန်နဝါရီလ6ရက်နေ့ဝါရှင်တန်မှာဆန္ဒပြပွဲအကြီးအကျယ်ပြင်းပြင်းထန်ထန်ဖြစ်မယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါရွေးကောက်ပွဲမှာအနိုင်ရခဲ့သူဘိုက်ဒန်ကိုလွှတ်တော်မှာအတည်ပြုရေးလုပ်ငန်းစဉ်ကိုတားဆီးနိုင်ရေးအတွက်ဝါရှင်တန်ကိုလာရောက်ဆွေးနွေးချဖို့ထရန့်ရဲ့လက်ရာဝါဒီအမကန်တွေကထောက်ခံသူတွေကိုတိုက်တွန်းခဲ့တဲ့ဗီဒီယိုတချို့ကိုလည်းလွှတ်တော်ကော်မတီမှာပြန်လည်ပြသခဲ့ပါတယ်ရှင်
IS Islam စစ်တွေးကြောအဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်၅ဦးရဲ့ကတူကိုခြေရကန်ထောက်လန်းပြီးဆီးရီးယားအနောက်မြောက်ပိုင်းမှာအဝေးထိန်း drone နဲ့တုတ်တင်လိုက်တယ်လို့အမေရိကန်ကအကြေညာပါတယ်။တေဆုံသူဟာ IS အဖွဲ့နဲ့ကမ္ဘာတစ်လွှားကသူတို့နဲ့လက်တွဲဆောင်ရွက်နေသူတွေကြားအဓိကဆက်သွယ်ဆောင်ရွက်သူတဦးဖြစ်တဲ့ဆီးရီးယားအခြေစိုက် Meher El Agheil ဖြစ်ပြီးစစ်တွေးကြောအဖွဲ့ရဲ့ကွန်ရက်ချိတ်ဆက်မှုတွေအားကောင်းအောင်အပြင်းထန်ကြိုးပမ်းနေသူလို့အမေရိကန်စစ်တပ်ရဲ့လေပိုင်းဒေသကုကေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆီးရီးယားမှာသူ့ကိုအသေးရမိတာဟာအဓိကအကျန်းဖက်သမားတယောက်ကိုဖယ်ရှားလိုက်တာဖြစ်ပြီး IS အဖွဲ့ရဲ့တိုက်ခိုက်မှုစီစဉ်မှုတွေအရင်းမြစ်တွေအပြင်ဒေတာရင်းတိုက်ခိုက်နှိုင်စွမ်းကိုပါကျော်ပါစေတဲ့အတွက်ဒါဟာစွမ်းအားကြီးမားတဲ့သတင်းစကားပါတာမျိုးဖြစ်တယ်လို့အင်ကာနစ်ထုတ်ပြန်တဲ့အကြေညာချက်မှာသမ္မတဂျိုးဘိုက်ဒန်ကချီးကျူးပါတယ်။ဆီးရီးယားနိုင်ငံအလက်ပိုပြည်နယ်ဂျန်ဒါရစ်မြို့မှာတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အယ်အဂေးရဲ့အနီးကနေထိုင်သူတဦးလည်းအပြင်းထန်ဒဏ်ရာရတယ်လို့အမေရိကန်ကသတင်းထုတ်ပြန်ပါတယ်။သူဟာမော်တော်ဆိုင်ကယ်နဲ့သွားချိန်မစ္စိုင်းတုံးထိမှန်တာဖြစ်ကြောင်းဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ကနူးတုံးသက်ချက်တွေရဲ့ဒီတိုက်ခိုက်မှုအတွင်းအရသာထိခိုက်မှုတစုံတရာမတွေ့ရဘူးလို့အမေရိကန်စစ်တပ်ကပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13၃ဟိုက်ဒရိုမီတာ40 kHz 8433ဟိုက်ဒရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။သီရိလင်္ကာသမ္မတဂိုတာဘာယာရာဂျာပက်ဆာနိုင်ငံကနေတင်ဆောင်သွားပါပြီ။ဆန္ဒပြသူတွေကသူ့ရဲ့အိမ်နဲ့ယုံကန်းနောက်ဝင်းကြီးချုပ်ရဲ့နေအိမ်တို့ကိုဝင်ရောက်စီးနှင်းခဲ့ပြီးရက်ပိုင်းအကြာမှာအခုလိုနိုင်ငံကနေတင်ဆောင်သွားတာဖြစ်ပါတယ်။လူဝင်မှုကြီးချဲ့ရေးဌာနတာဝန်ရှိသူတို့ကပြောဆိုတာဖြစ်ပါတယ်။နိုင်ငံမှာဆန္ဒရိတ်ခံတဲ့လောင်စာပြက်လက်မှုဆိုးဆိုးရွားရွားပေါ်ပေါက်စေတဲ့သုံးလတာစီးပွားရေးအကျက်တဲတွေပေါ်ပေါက်ပြီးနောက်မှာသမ္မတကနိုင်ငံကနေတင်ဆောင်သွားတာဖြစ်ပါတယ်။သမ္မတရဲ့ဇနီးနဲ့တက်တော်ဆောင်နှစ်ဦးတို့သီရိလင်္ကာလေတက်လေယာဉ်နဲ့မော်လ်ထိုက်နိုင်ငံမြို့တော်မေလ်ကိုထွက်ခွာသွားတာဖြစ်ကြောင်းတာဝန်ရှိသူကပြောပါတယ်။ဖိအားပေးခံရတဲ့သမ္မတရာဂျာပတ်ဆာကယာရုကနှုတ်ထွက်ဖို့လည်းသဘောတူထားတာပါ။ဝန်ကြီးချုပ်ရနေဝစ်ကရာမင်စင်ကတော့အစိုးရတဲ့ဖွဲ့ပြီးတာနဲ့ယာရုကထွက်မယ်လို့ပြောပါတယ်။လူဦးရေ22တန်းရှိတဲ့သီရိလင်္ကာနိုင်ငံမှာအကျွေးပြိနေပြီးကမ္ဘာဈေးကွက်ကနေအခြေခံကုန်စည်တွေဝယ်ဖို့မတတ်နိုင်ဖြစ်နေပါတယ်။လူတွေထမင်းနတ်မမှန်တော့တယ်လို့ဆက်သုံးစီရရှိရတဲ့အတွက်လည်းနိုင်နဲ့ချီတန်းစီစောင့်ဆိုင်နေကြရတယ်လို့သတင်းတွေကဖော်ပြပါတယ်။စီးပွားရေးနဲ့နိုင်ငံရေးပြိုလဲလာနေတဲ့အချိန်မှာပဲသီရိလင်္ကာလွှတ်တော်အမတ်တွေကတော့နောက်သတင်းပတ်အတွင်းမှာပဲသမ္မတသစ်ရွေးချယ်ရေးအတွက်သဘောတူထားပါတယ်ရှင
်။အခုခါမှာအမေရိကန်နိုင်ငံမှာဖြစ်ပွားတဲ့ COVID ကူးစက်မှုတွေမှာအဓိကတွေ့ရတဲ့ပိုးကကူးစက်များဗီဇာပြောင်း Omicron COVID မျိုးကွဲတဲ့ BA.5 ဖြစ်ပြီးတော့ဒီရောဂါတိုက်ဖျက်ရေးအတွက် COVID-19 ကာကွယ်ဆေးအားဖြည့်ကာကွယ်ဆေးနဲ့ကုသရေးတွေအပြင်ရှေ့စစ်ဖို့ပါလှုပ်ပေးနိုင်အောင်လုပ်မယ်လို့သမ္မတအင်ပြူကအင်ကာနေမှာပြောပါတယ်။ လက်ရှိမှာအမေရိကန်နိုင်ငံသားအများပြားဟာကာကွယ်ဆေးကိုဆေးပတ်လည်အောင်မထိုးကြသေးကြောင်းနဲ့ဒီရောဂါအပြင်းထန်မခံစားအောင်ကာကွယ်ရမှာအကောင်းဆုံးဖြစ်တဲ့အားဖြင့်ကိုဗစ်ကာကွယ်ဆေးတွေထပ်ထိုးဖို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC အကြီးအကဲဒေါက်တာဝလန်စကီကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်အမေရိကန်မှာ BA.5 အမျိုးအစားပိုကူးစက်မှုဟာအကူးစက်ခံရသူအားလုံးရဲ့65%ရာခိုင်နှုန်းရှိခဲ့ကြောင်းနဲ့ဒီပိုးဟာကာကွယ်ဆေးထိုးထားသူတွေကိုတော့အလွယ်တကူကူးစက်စေနိုင်တယ်လို့ CDC ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ဆေးပတ်ဆိုင်ရာအကြံပေးအကြီးအကဲဒေါက်တာအန်ထိုနီဖောက်ရှီကတော့ယောဂပိုးသစ်ဟာတခြားပိုးမျိုးကွဲတွေကပိုးပြင်းထန်ဖျက်နာတာဆေးရုံတက်ရတာမျိုးမရှိဘူးလို့ပြောပါတယ်။မျိုးကွဲတွေဆက်ပြီးတွေ့နေအောင်မှာဖြစ်တယ်လို့ကမ္ဘာမှာရောက်အမေရိကန်မှာဒီပိုးပြန့်နေတယ်ဆိုတော့လက်ခံပြီးရင်ဆိုင်ဖြည့်ရှင်းဖို့လိုတယ်လို့ပြောပါတယ်။
ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားတာနှစ်နှစ်ခွဲလောက်ရှိလာပြီဖြစ်တဲ့ကိုဗစ်ရောဂါဟာအရေးပေါ်အဆင့်မှာဆက်လက်ရှိနေဆဲဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားချက်မှုဒေါက်တာတက်ဒရုတ်စ်အက်ထာနွန်ဂဗရီယေဆုကအင်ကာနေသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ်
။ The Emergency Committee on COVID-19 met on Friday last week.
COVID-19 ရေးပေါ်အခြေအနေဆိုင်ရာကော်မတီကပြီးခဲ့တဲ့သတင်းပတ်တောက်ချာနေ့မှာဆွေးနွေးခဲ့ကြပြီးဗိုင်းရပ်စ်ဟာနိုင်ငံတကာမှာစိုးရိမ်ပွဲလူမှုကျန်းမာရေးအရေးပေါ်အခြေအနေဖြစ်ဆက်လက်ရှိနေဆဲဖြစ်ကြောင်းဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းပြောဆိုသွားတာဖြစ်ပါတယ်။အရေးပေါ်အခြေအနေဖြစ်ဆက်လက်ရှိနေတဲ့အကြောင်းရင်းကတော့ကူးစက်ဖြစ်ပွားသူအရေးအတွက်တိုးလာနေမှုဗိုင်းရပ်စ်အသွင်ပြောင်းမှုနဲ့ကျန်းမာရေးဝန်ဆောင်မှုတွေအတွက်ဝင်းဒိုးဝင်ပိုဖြစ်မှုတွေကြောင့်ဖြစ်ကြောင်းအရေးပေါ်ကော်မတီကကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ James Webb အာကာသမှန်မြောင်းကနေရိုက်ကူးထားတဲ့စကြဝဠာတွေက Jerry အာကာသဟင်းလင်းမြန်ကျဲစုတွေရဲ့အရင်ကတခါမှမမြင်ပြဘူးသေးတဲ့ပထမဆုံးအယောင်သွေးဆောင်ဓာတ်ပုံကိုတနင်္လာနေ့မှာထုတ်ပြန်ခဲ့တဲ့ NASA ကအင်္ဂါနေ့မှာလည်းနောက်ထပ်ပုံတွေကိုထပ်ပြီးထုတ်ပြန်လိုက်ပါတယ်။အာကာသထဲမှာလွတ်တင်ထားတဲ့ဒီမှန်မြောင်းကလူသားတွေနေထိုင်ရာကဘာပါဝင်စကြဝဠာကြီးရဲ့သမိုင်းကိုပြန်ပြီးကြည့်နိုင်တဲ့ဒီကဘောက်အစ်တခုဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အခုနောက်ထပ်ထုတ်ပြန်လိုက်တဲ့ပုံတွေရဖို့အတွက်သတင်းပတ်ပေါင်းများစွာကြာမြင့်ခဲ့တာဖြစ်ပါတယ်။ဒီပုံတွေကသုတေသနပညာရှင်တွေအတွက်စကြဝဠာတွေကသိပ္ပံဆိုင်ရာစူးစမ်းနိုင်မဲ့နေရာဘယ်နေရာလဲဆိုတာကိုကဆန်းစစ်နိုင်မှာလည်းဖြစ်ပါတယ်။ဒေါ်လာ10ဘီလီယံတန်ဒီမှန်ပြောင်းဟာအာကာသထဲလွတ်တင်ခဲ့တဲ့များထဲမှာအကြီးဆုံးနဲ့အကောင်ဆုံးမှန်ပြောင်းဖြစ်တယ်လို့စကြဝဠာတဲကိုလည်းအရင်ကထက်ပိုးပြီးတော့ဝေးဝေးလှမ်းပြီးကြည့်လို့ရတာဖြစ်ပါတယ
်။တရင်တွေကိုမတ်သိငီထိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြသွားတာဖြစ်ပါတယ်။အခုတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းဖို့အချိန်ကြောက်လာပြီဖြစ်ပါတယ်။ကရင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲသတင်းတွေမတင်ဆက်မိမှာကျွန်တော်တို့နိုင်ငံတကာဆောင်မတပုတ်ကိုဥစွာတင်ပြလိုပါတယ်။ရုရှားရဲ့ Gazprom Swine Company ကပုံမှန်ပြုပြင်ထိန်းသိမ်းရေးအတွက်ဆိုပြီးဂျာမနီကိုပို့နေတဲ့အဓိကပိုက်လိုင်းကြီးတစ်ခုကိုဒီသတင်းပတ်မှာဖျက်တောက်လိုက်တာကြောင့်အပူဒဏ်ခံနေရတဲ့ဥရောပဒေသတချို့မှာမကြာမီလာတော့မဲ့ဆောင်းတဲ့အတွက်လဲစိုးရိမ်မှုတွေတိုးလာနေပါတယ်။ဒီလုံဆောင်မှုကြောင့်သတိထားစရာဖြစ်လာစေပြီးစွမ်းအင်အသုံးပြုမှုရှော့ချရေးနဲ့အစာထိုးနည်းလမ်းတွေရှောက်ပွေးဖို့ဥရောပသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုတွန်းအားပေးရရောက်ကြောင်းလီဆာဘရိယန်ကပြင်သစ်နိုင်ငံပါရီမြို့တော်ကနေသတင်းပေးပို့ထားတာကိုမတ်သိင်္ဂီထိုက်ကဆက်ပြောပြပါမယ်ခွန်း
တရားဝင်အားဖြင့်တော့ Gazprom ရဲ့ Nord Stream 1 pipeline ပြုပြင်ထိန်းသိမ်းမှုလုပ်ငန်းကအရင်ကတည်းကမျှော်လင့်ထားပြီးသားဖြစ်တယ်လို့သိလဲကြမဲ့ပုံမရပါဘူးဒါပေမဲ့လည်းဘာမစူဖြစ်လာနိုင်တယ်လို့ဂျာမနီတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းအပေါ်ကျူးကျော်စစ်ကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကရုရှားအပေါ်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတာနဲ့အတူပဲ EU အဖွဲ့ဝင်တရားစင်လောက်ကိုရုရှားကလည်းဓာတ်ငွေတင်ပို့မှုဖျက်တောက်ထားတာပါ။ဒီနှစ်အတွင်းရုရှားရေနံတင်သွင်းမှုကိုရပ်ဆိုင်ပြီးကြောင်မီသွေးတင်သွင်းမှုကိုလည်းအဆုံးသတ်ဖို့ EU ကသဘောတူထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်း EU အဖွဲ့ဝင်နိုင်ငံအလုံးသုံးနေတဲ့ပမာဏရဲ့40ရာခိုင်နှုန်းရှိပြီးအထူးသဖြင့် Austria နဲ့ Germany တို့လိုနိုင်ငံတွေကအဓိကအားထနေတဲ့ Russia ဓာတ်ငွေကိုဖျက်တောက်ဖို့ကတော့အခက်အခဲတွေရှိနေပါတယ်
။ Ce qui se passe aux portes de l'Europe
ဂက်စ်ပွန်ရဲ့အခုနောက်ဆုံးဓာတ်ငွေဖြတ်တောက်မှုကြောင့်ရုပ်ကျွင်းလောင်စာအသုံးပြုမှုကနေပိုပြီးမြ мян ဆန်ဆန်ပြောင်းလဲရေးအတွက်တွန်းအားဖြစ်ရမယ်လို့ပြင်သစ်ဝန်ကြီးချုပ်အဲလစ်ဘက်ဘွန်ကပြောခဲ့တာပါစွမ်းအင်ပြဿနာကြီးထွက်လာမယ့်အရေးစိုးရိမ်ချက်တစ်စိတ်တစ်ပိုင်းကြောင့်ပဲပြင်သစ်ကသူ့ရဲ့ ETF စွမ်းအင်ကုမ္ပဏီကိုနိုင်ငံပိုင်လုပ်ဖို့လဲပြင်ဆင်နေပါတယ်အခုကတော့ဖြည့်ရှင်းချက်တွေရရှိရေးအပြင်းထန်ကြိုးစားနေကြပါတယ်EU အနေနဲ့ဖန်လုံအိမ်တန်းွေထုတ်လွှတ်မှုကိုရှော့ချရေးနဲ့ရုရှားတန်းွေအပေါ်မှီခိုရမှုကိုရှော့ချရေးဆောင်ရွက်ဖွဲ့အချက်ဆဲချက်ပါတဲ့အစီအစဉ်ကိုပါရီအခြေဆိုင်နိုင်ငံတကာစွမ်းအင်အေဂျင်စီကလည်းထုတ်ပြန်ထားပါတယ် Brent Warner ကတော့နိုင်ငံတကာစွမ်းအင်အေဂျင်စီ IEA ကစွမ်းအင်ဆိုင်ရာကြွမ်းကျင်သူဖြစ်ပါတယ
် We need a very broad suite
ကာဗွန်တန်းွေထုတ်လွှတ်မှုနည်းတဲ့နည်းပညာတွေချက်ချက်ပြန့်ပြန့်လိုနေပါတယ်
ဒီထဲမှာဆိုရင်နျူကလ িয়ার စွမ်းအင်နဲ့တခြားသောစွမ်းအင်အရင်းမြစ်တွေလည်းပါဝင်ဖြစ်တယ်လို့ Brent Warner ကပြောပါတယ
်။ Wind and solar PV are now two of the cheapest options for
လက်ရှိစွမ်းအင်ထုတ်လို့ရကုန်ကျစရိတ်သက်သာဆုံးနည်းလမ်းတွေကတော့လက်ရှိမှာလေနဲ့နေစွမ်းအင်တို့ဖြစ်ပါတယ်။နိုင်ငံတွေအနေနဲ့သူတို့အခြေအနေနဲ့လက်လျောညီထွေဖြစ်စေရတဲ့အတွက်လက်ရှိစွမ်းအင်ထုတ်တဲ့အရင်းမြစ်အစ်တွေရွေးချယ်စရာအများပြားရှိဖို့လိုပါတယ
်။ EU အဖွဲ့ကြီးရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ဥရောပပါလီမန်ကတော့ပိုပြီးတော့ရည်မှန်းချက်ကြီးကြီးထားဆောင်ရွက်လို့ပြီး2030အရောက်မှာ73ရာခိုင်နှုန်းထိစွမ်းအင်ခြွေတိုက်ရေးရည်မှန်းချက်ချမှတ်ထားပါတယ်။ဒါပေမဲ့လည်းဈေးနှုန်းတွေကြီးမြင့်လာပြီးဆောင်းတွင်းကာလမှာအပူပေးရေးအခက်အခဲတွေဖြစ်လာနိုင်ခြေရှိနေတာနဲ့အတူပဲဥရောပရဲ့လက်ရှိစွမ်းအင်ဆိုင်ရာအခက်အခဲတွေကိုတော့မဖြေရှင်းနိုင်ပါဘူး။ Gazprom ရဲ့လက်တလောဓာတ်ငွေယာယီဖြတ်တောက်မှုကရေရှည်ဖြစ်သွားမယ်ဆိုရင်တော့ဆောင်းတွင်းကာလအတွင်းဓာတ်ငွေလုံလောက်ရေးအတွက်ဂျာမနီတနိုင်ငံတည်းအနေနဲ့တဘာဝဓာတ်ငွေသုံးဆွဲမှုကို၃ပုံတစ်ပုံနီးပါးဖြတ်တောက်ရလိမ့်မယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲကသုတေသနအဖွဲ့ဘရူဂျယ်လ်ကပြောပါတယ်ရှင
်မတ်တင်ဂီထိုက်ပြောပြသွားတာပါခင်ဗျာ VOA ရဲ့ဘုံနီမနေ့ပတ်တန်လွဲ့စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ
ဗြိတိန်ဟာရုရှားရဲ့မရှိတဲ့အနုမြူလက်နက်အန္တရာယ်ကိုလှုပ်ကြံပြီးတော့ဆွဆွဲနေတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကဇွန်လ26ရက်နေ့မှာပြောလိုက်ပါတယ်။မာရီယိုဇက်ကာရိုဗာ Telegram စာမျက်နှာမှာရေးထားတာကဗြိတိန်အစိုးရဟာအနုမြူလက်နက်သုံးကမ္ဘာဖြတ်ဖို့ကြံနေတာမမောမပန်းနိုင်အောင်ပါပဲ။အဲ့မှာရုရှားအန္တရာယ်မရှိဘဲနဲ့တသက်မဲ့လှုပ်ကြံပြောဆိုနေပါတယ်လို့ရေးသွားပါတယ်။ဒါမဟုတ်ပါဘူး။တကယ်တမ်းမှာရုရှားအရာရှိတွေကနျူကလ িয়ার လက်နက်အင်အားကိုအမြဲထုတ်ပြနေတာပါ။ရုရှားသမ္မတရဲ့ပြောပေါက်မှာကိုဗြိတိန်နိုင်ငံကိုတိုက်ရိုက်ချင်းချောင်းနေတာပါထားပြီးသားပါရုရှားအစိုးရထိပ်တန်းမီဒီယာအရာရှိဒမီထရီကက်စလော့ဖ်မေလမှာနိုင်ငံပိုင်ရုပ်သံကနေပြောသွားတာကတချက်လေးပြစ်လိုက်ုံနဲ့ဘောရစ်ရောအင်္ဂလန်ရောအကုန်ကုန်သွားမယ်တခါရဲနဲ့ပြတ်ရောလို့ဖြစ်ပါတယ်ကက်စလော့ဖ်ကဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကိုပြောသွားတာပါအင်္ဂလန်နဲ့အိုင်ယာလန်တို့ဟာပင်လယ်ရေအောက်မြုပ်သွားမယ်ရင်ခုတင်မောင်းကနေအနုမြူဒုံးနဲ့တစ်ချက်ပြစ်လိုက်တာနဲ့ရေဒီယိုတက်တိကြွပြီးဘာမှတုံးမရတဲ့နေရာကြီးဖြစ်သွားအောင်လုံနိုင်တယ်လို့ကက်စလော့ဖ်ကပြောပါရင်ရုရှားရဲ့ထိတ်တန့်ဥရေပြုအမတ်တွေကလည်းအလားတူချင်းချောင်းမှုတွေလုပ်ပါတယ်ရုရှားတပ်မှုဟောင်းအန်ဒရီဂရူလော့ဖ်ကနျူကလ িয়ার စစ်ပွဲဖြစ်ရင်ပထမဆုံးပြစ်ခတ်ထိမှကလန်ဒန်ပဲလို့ပြောပါရင်စမစ်ဒုံးကြီးတစင်းနဲ့တင်ဗြိတိရှ်ကျွန်းလေးတွေပျောက်သွားလိမ့်မယ်လို့ရုရှားအမျိုးသားရေးဝါဒီပါတီခေါင်းဆောင်အလက်စီယူရိုလော့ဖ်ကဧပြီလကပြောပါရင်ဖင်လန်နိုင်ငံဆိုရင်ဆယ်စက္ကန့်အတွင်းအနုမြူပြမုံဖြစ်သွားလိမ့်မယ်လို့သူကပြောပါရင်ရုရှားကယူကရိန်းကိုဖေဖော်ဝါရီလ24ရက်နေ့ကစပြီးတော့ဝင်တိုက်ပြီးတဲ့နောက်ရုရှားကနျူကလ িয়ার တပ်ဖွဲ့တွေကိုပူတင်ကတက်လှမ်းထားတာပါနောက်9လကြာတဲ့အခါမှာတော့နျူကလ িয়ার ထိပ်ဖူးတက်ဆင်နိုင်တဲ့ခရုစ်ဒုံးကြီးကိုသူကြိုးဆွဲရကားတဲ့ဘယ်လာရုစ်နိုင်ငံကိုပို့မယ်လို့ပူတင်ကပြောထားပါတယ်
VOA ရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကရင်ပြည်နယ်ရဲကတိုက်ပွဲသတင်းကိုတင်ပြပါမယ်ကရင်ပြည်နယ်မြဝတီမြို့နယ်တုံးထက်ကွိနယ်တရက်တပင်ရွာကြားမှာရှိတဲ့မြဝတီဂေါ်လီသွားကားလမ်းမပေါ်မှာ KNL တိုင်ရင်28နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်တဲ့ Cobra စစ်ကြောင်းကပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်မ44လက်အောက်ခံတိုင်ရင်ဒီဟာဇူလိုင်လ12ရက်နေ့မနက်ပိုင်းကစပြီးတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကအရာရှိတွေအပါအဝင်ကြာဆုံးမှုတွေရှိပြီးလက်နက်ခင်းရန်အများအပြားကိုလည်းတင်းစီရမိတဲ့အကြောင်းကရင်မျိုးသားလူမျိုးရေးတပ်မတော် KNL ရဲ့ Cobra စစ်ကြောင်းကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
က ကရင်ပြည်နယ်မြဝတီမြို့နယ်မြဝတီဝလီတွားလမ်းမကြီးပေါ်မှာ KNL တရင်28ပြည်သူ့ကော်မတီတပ်ဖွဲ့ဝင်တွေပါဝင်တဲ့ကော်ပိုရာစစ်ကြောင်းပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်မ44လက်အောက်ခံတရင်တပ်ဖွဲ့တွေဟာဇူလိုင်လ12ရက်နေ့မနေ့ပိုင်းကစပြီးတိုက်ပွဲတွေပြင်းထန်လာခဲ့တာပါကရင်ပြည်နယ်မြဝတီခရိုင်နယ်ကဥက္ကဋ္ဌစခန်းအတွက်မြေပြင်ကနေစစ်ကူလာတဲ့တပ်မ44လက်အောက်ခံတရင်တပ်ဖွဲ့တွေဖြစ်တဲ့ခလာယ8ခမယ102ခမယ209တရင်တွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်
။ဒီမျိုးဒီဝန်ကြီးကလမ်းပေါ်မှာပဲကရင်သူတို့ပြောတဲ့3တပ်ကွေနဲ့3တပ်ကွေနဲ့တရက်တပင်ကြားတရက်တပင်ကြားအဲဒီတက်ကြတာတရင်မှုကိုယ်တိုင်ကြတယ်သူကစနိုက်ပါနဲ့ချောင်းပစ်တာစနိုက်ပါနဲ့ချောင်းပစ်တာတိုင်ရင်မှုကိုယ်တိုင်ကြတယ်နောက်ပြီးအရာရှိတချို့ကိုလည်းကြတယ်သူကသူတို့ကစနိုက်ပါဆိုတော့အရာရှိကိုပဲရေးပစ်တာလေအဲ့တော့ကော်ပိုရိတ်ချောင်းကဟုတ်ကဲ့အဲ့လိုမျိုးတိုက်ပွဲဖြစ်တယ်အဲ့တော့ဖြစ်တော့သူတို့ကနေပြီးတော့နောက်အလောင်းတွေလည်းလမ်းမှာအခုတည်းကျန်နေတော့မှလာမကောက်ရသေးဘူးဒီ
စစ်ကောင်စီဘက်ကစစ်လက်နဲ့ခဲယမ်းအမြောက်များကိုတင်းစီရမိကြောင်းကော်ပိုရိတ်ချောင်းကသတင်းထုတ်ပြန်ခဲ့ပြီးတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ကော်ပိုရိတ်စစ်ကြောင်းဘက်ကတော့စစ်ကောင်စီဘက်ကအကြမ်းမဖက်အာဏာဖီဆန်စီဒီယန်လုံလာမဲ့သူတွေကိုဆက်ပြီးတော့ကြိုးစိုးနေတယ်လို့လည်းကိုစောမွန်ကဆိုပါတယ်
။ကော်ပိုရိတ်စစ်ကြောင်းကနေပြီးတော့ဟိုရလိုက်တာပေါ့နော်။ဆက်မတူဘူး။ဆက်မတူဘူးဆိုတာဟိုဒီဂျူဟာကုန်းကနေပြီးတော့ဝလီဂျူဟာကုန်းကနေပြီးတော့သူတို့လက်နက်ကြီးနဲ့လှမ်းပစ်တယ်။120မမနဲ့လှမ်းပစ်တယ်။လှမ်းပစ်တော့ဒီဘက်ကခဏရလိုက်တော့မိုးချုပ်သွားတာလည်းပါ။အဲနောက်ပြီးတော့ပြောပြီးတော့ CDN တွေကဝင်လာမှုအကြောင်းတွေဟာပြလိုက်တာလည်းပါတယ်။ဒါကြီးဖိမတိုက်ရပေါ့နော
်။ပြီးခဲ့တဲ့ရက်ကတော့စစ်ကောင်စီရဲ့တပ်မ44လက်အောက်ခံတပ်တွေတဲကတပ်သား5ဦးဟာ KNU ထံကိုလွန်လာခဲ့ပြီးအာနာပီဆန် CDN လုတ်ခဲ့တဲ့အတွက် KNU ဘက်ကလည်းဗက်ပြောင်းလာသူတွေကိုကြိုဆိုခဲ့ပါတယ်။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဂျော်လကုံကစပြီးမြဝတီခရိုင်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကနေအကြင်ကြင်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင
်။ဒါကတော့ကရင်ပြည်နယ်တွေကတိုက်ပွဲသတင်းဖြစ်ပါတယ်ဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုတင်ပြပါအောင်မယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့တိုက်ပွဲဖြစ်ပွားရနေရာအနီးကလေတောင်းလေယာစိုက်ပျိုးနေသူတွေပိတ်မိနေသလိုအနီးအနားကခြေရွာတွေကဒေသခံအချို့လည်းတင်းရှောင်နေကြပါတယ်။လောလောဆယ်မှာတော့စီအခြေအနေကဆက်လက်တင်းမာနေသေးပဲရှိတဲ့အကြောင်း KIA ဘက်ကလည်းပြောဆိုပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကျွန်တော်ဇော်မိုးကျော်ကဆက်ပြောပြပါမယ်။ဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးကနန်းကျော်ရံမှာတိုက်ပွဲဖြစ်ပွားနေတာ3ရက်လောက်ရှိပြီဖြစ်ပြီးပြီးခဲ့တဲ့နေ့ကတော့စစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်တာတွေရှိခဲ့ပါတယ်။မနေ့ကမနေ့ခင်းပိုင်းမှာလည်းတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့သလိုဝိုင်းမော်ဘက်ကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းတိုက်ပွဲဖြစ်ပေါ်ရအနည်းကဒေသခံတဦးက VOA ကိုပြောပါတယ
်။မော်ဇော်ရဘတ်မှာဒီမနေ့ဆစ်လာရလောက်မှာဖြစ်တယ်လို့ကြားတယ်။ဝီယံဒီစစ်ကြည့်ပြလာဘုံမတ်စစ်ကပြစ်တာလက်မကြီးကဆက်ခွနဲ့ကြည့်ပြတယ်။ကြားရတဲ့နောက်ပေါ့။ဆိုပြီးကျတော့အတန်ကနောက်ဦးလောက်အောင်ပေါ့။ဒီတော့နည်းနည်းတုံခါတယ
်။လက်ရှိတိုက်ပွဲဟာနန်းစော်ရန်ရွာအနည်းရှိ KIA တရင်သုံးစခန်းကိုစစ်ကောင်စီတန်းနဲ့လီစုပြည်သူစစ်အဖွဲ့ပူးပေါင်းတိုက်ခိုက်နေတာဖြစ်ပြီးဝိုင်းမော်အခြေစိုက်ခလာရ58နဲ့ပြည်သူစစ်စခန်းကလက်နက်ကြီးနဲ့ပစ်ခတ်တာလို့ယူဆကြောင်းပြောပါတယ်။တနင်္လာနေ့နေကင်းပိုင်းကစစ်ရဟရင်3စီးနဲ့နှစ်ကြိမ်လာရောက်ပစ်ခတ်ခဲ့ပါတယ်။ညပိုင်း9နာရီလောက်မှလည်းနောက်ထပ်တစ်ကြိမ်ထပ်မံပစ်ခတ်ခဲ့ကြောင်းသတင်းဖော်ပြတာတွေရှိခဲ့ပေမဲ့တိကျအတည်ပြုချက်တော့မရပါဘူး။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အနီးအနားကတောင်ယာနဲ့လေယာစိုက်ပျိုးနေသူတချို့ပိတ်မိနေကြောင်းလည်းပြောပါတယ်
။တောင်ယာမှာပိတ်မိနေတဲ့လူတချို့ရှိတယ်။ပိတ်မိနေတယ်ဆိုတော့ဟောတောင်ယာဘက်ကကျတော့ကျက်မွေးဝတ်မွေးနဲ့အဲ့လိုမျိုးအေးအေးဆေးဆေးနေကြတော့အဖိုးဦးအဖွားဦးများတယ်။ဟောမိုးသွင်းဆိုတော့ကောင်းကောင်းကတော့ချိန်မိုင်တော့ဝေးတော့သူအတော်မြစ်ချက်ဆိုတော့သူတို့ကပိတ်မိတယ်။ချိန်အင်ကျော်ပိတ်မိတယ်ဟုတ်ပြီလေဒီနေ့တော့ပြုံးလို့ခါတော့သဘာဆိုင်နေပြီအဲအဲ့ဒါလည်းပြစ်ထားကြတယ်ကျင်းသွားပြီလေဒီတိုင်းပြစ်ထားကြတယ်ပေါ့
နန်းဇော်ရံနဲ့အနီးအနားကရွာတွေအပါအဝင်အင်ဂျီ40ကျော်လောက်ပိတ်မိနေပါတယ်ခလာရ58တန်ရင်အနီးကလပန်နဲ့တန်ပေါင်ရွာကအိမ်အောင်စုတချို့ကတော့မြစ်ကြီးနားနဲ့ဝိုင်းမော်ဘက်ကိုတိမ်းရှောင်တာတွေရှိနေပါတယ် KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ လက်ရှိတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်ဒီနေ့လည်းမနေ့ပိုင်းကတော့လက်နက်ကြီးနဲ့လမ်းပစ်တဲ့နေရာရှိပါတယ်ဒီညနေပိုင်းနာရီဝင်ကျနာပေါ်အဲ့မှာတော့ရှိကြီးနဲ့တို့ထူတာလို့ကျွန်တော်တို့လည်းအခုခံတဲ့တိုက်ပွဲတွေရှိပြီရှိပါလားအခုတို့ကလူချမှုပုံကနာတိုင်းပြန်ကြည့်မယ်ဆိုလို့ရှိတော့တိုက်ပွဲကတော့ဆက်ဖြစ်ဖို့တော့အနားလာရှိပါတယ်အဲတို့လည်းဒီလည်းမှဆန်တိုင်းကနဲ့အဲ့တည်းမှာဖြစ်ချင်ရဲ့လို့ကိုတို့ကြည့်ပြီလေဆိုတော့တမိနဲ့လည်းကျွန်တော်ချထားတာရှိပါတယ်ဖြစ်ချင်ရဲ့ဒီလုပ်နေတာကိုတို့မျက်ရှိပါပြီအဲခုလည်းတို့ပြန်မဆုတ်ဖို့ဆိုလို့ရှိတော့အဲ့ပွဲတော့စစ်ကြည့်ဖို့တော့များပါခင်ဗျာ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံမှုကိုတော့မသိရသေးပါဘူးဒေသခံတွေကတော့မိုးရင်းကာလလေယာစိုက်ပျိုးချိန်မှာတိုက်ပွဲတွေဆက်ဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်ကချင်ပြည်နယ်ကတိုက်ပွဲအခြေအနေတချို့ကိုပြောပြခဲ့တာပါ။စကိုင်းနဲ့မကွေးဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေကအခက်အခဲတွေဖြစ်နေတာရှိပါတယ်။မကွေးတိုင်းဒေသကြီးကံကောမြို့နယ်နှံကားချေးရွာကရွာကန်2000လောက်ဟာတောတောင်တွေထဲမှာစစ်ပီးရှောင်နေရတာအချိန်ကြာမြင့်လာပြီးမိုးရင်းကာလရောက်လာပြီးဖြစ်တဲ့အတွက်နာမကျန်းဖြစ်တဲ့သူတွေများလာတယ်လို့စစ်ပီးရှောင်တွေကကူညီပေးနေသူတွေကပြောဆိုပါတယ်။စကိုင်းတိုင်းဒီပရင်ဘက်မှာလဲစစ်ကောင်စီကနေမီရှင်းလင်းလာတွေလုပ်နေလို့ထောင်ထဲချီတဲ့ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကပြောပြမှာပါ
။မကွေးတိုင်းဒေသကြီးကံကောမြို့နယ်ထက်ကလူဦးရေ4000နီးပါးရှိတဲ့နန်းခါရွာဟာစစ်ကောင်စီရဲ့နေမီရှင်းလင်းမှုတွေမှကြာခဏခံရတဲ့ခြေရွာကြီးဖြစ်ပါတယ်။စစ်ကောင်စီရဲ့နေမီရှင်းလင်းလာတွေကြောင့်ဒေသခံ2000လောက်နေထိုင်ရနေအိမ်တွေကိုဆုံးခွာပြီးတော့အနီးအနားကတောတောင်ထဲမှာပုံရှောင်ရင်းနေထိုင်လာတာ9လနီးပါးကြာမြင့်လာပြီဖြစ်ပါတယ်။တောတောင်တွေထဲနေထိုင်လာတာကြာလာပြီဖြစ်တဲ့အတွက်ဖျားနာသူတွေလည်းရှိလာပါတယ်။ရှာတီဥသူအခုပြောင်းနေမတန့်ရှင်းတဲ့ရေတွေတောက်သုံးမိတဲ့အတွက်ကြောင့်ဖျားနာတာတွေဖြစ်လာတာလို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတို့ကအခုလိုပြောပါတယ်
။စစ်ဘေးရှောင်ကအခုကဟာပြီတားရီဒီဖြစ်အဖျားနာတွေတားပေါ်တာတုတ်ကွေးတွေလိုပါလို့လို့အင်းဖျားနေတာတားပေါ်တာဟာတုတ်ကွေးပုံစံမျိုးပေါ်ညောင်းတာစိုက်ကြံနေရေရရာသူကူပြောင်းဆိုတော့လေတိုးတင်ထဲမှာနေတော့ရေမတန့်တာတွေရောလူဦးရေအလုံးမောင်းတော့ရာကနိုင်မောင်းရှိမှတင်နေနော်ရှိရလုံလောက်မှုမရှိဘောသေးွားတော့ဒီတက်ကတဲရတာလည်းဖြစ်သေးတယ်ပြီးတော့ရှိရသေးွားနာပဲဒီတက်ကလုံးသွားတာပြဟုတ်တယ်ဖြားတာဖြားဖြားတာပြီးတော့အဆမပြတ်တော့ဘူးနေတုံးလောက်ဖြစ်တာလေပြန်ဖြားလာလေအဲ့လိုမျိုးဖြစ်တယ်ပြေဆုံးမှရတော့လို့ပြေဆုံးမှရတော့မရှိသေးရလို့ဒါဆိုွားလာတာတွေရှိရကျွန်တော်ဒီကိစ္စကနေတော့ပို့တော့ပို့ထားတာလည်းလို့ပေါ့ပေါ်ပေါ်ဒီနေပြည်နယ်တော့တိုးစစ်စစ်ပြည်တယ်ပို့ရတယ်ပေါ့ဒီနေ့မျိုးခါကြီးရဲ့ဒီမှာကိုကြီးကျောင်းလေးပဲခဏလေးလာပြီးတော့တောင်းတက်မှာပဲနေကြတော့တာပြလာလဲပါပြီးလွားတာတော့စိတ်ကြီးပဲညံမလို့ဦးတောင်းတက်မှာပဲနေကြတော့တယ်ပေါ့
နှံခါကျေးရွာဟာအင်ချီတထောင်နေပါရှိတဲ့ကျေးရွာကြီးဖြစ်ပြီးစစ်ကောင်စီကလေကြောင်းကပါပြစ်ခတ်ပြီးတော့နေမြေရှင်လင်းနာတွေအထိလှုပ်ခံရတဲ့ကျေးရွာဖြစ်ပါတယ်။အရင်ကလည်းတောတောင်တွေထဲတင်ဆောင်ရင်းဆေးဝါးပြက်လက်တာကြောင့်အသက်ကြီးပိုင်းတွေတိတ်ဆုံးတာတွေလည်းရှိခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းတပည့်ရင်မြို့နယ်ထဲမှာဆိုရင်လဲစစ်ကောင်စီကဇူလိုင်9ရက်ကစလို့လေကြောင်းကနေရဟယင်တွေနဲ့အင်အားဖြည့်တင်ပြီးတော့နေမြေရှင်လင်းနာတွေလုပ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတို့ကပြောပါတယ
်။ခရိုင်နေလေမဟာတော့နော်ပြည်နိုင်စတဲ့လောက်ပါ။ရေနဲ့လာချာလေနိုးစီမနဲ့လာချာနှစ်ခေါက်လာချာပြီးတော့အဲ့ရနေပြီးတော့ဆက်ပြခြင်းမဟုတ်ပါဘူး။ကျွန်တော်လေးပေါ့ကျွန်တော်လေးကျွန်တော်ကြီးနဲ့ဆက်ပြခြင်းမဟုတ်ဘူး။ဆက်ပြခြင်းရွာဘူးနဲ့ဆက်ပြခြင်းရွာပြီးတော့အင်ဘုတ်အင်ဘုတ်ကနေပြီးတော့ကျွန်တော်တို့ဘုတ်ရွာဘုတ်ရွာနေပြီးတော့အုံးတင်အုံးတင်ရတယ်မကြီးတော့ကြီးရွာခွန်ရွာဒီပါဆီမှာလူဦးရေ2000ကောက်ရေဦးရေ3000ကျော်တော့ဆီမှာအခုပြီးနေရဟောတက်မယ်ဆိုရင်ခွန်ရနေရစားတယ်မယ်ဆိုလူဦးရေ1000ကျော်တော့အခုတချို့ကလည်းသူတို့ရွာနဲ့မရှိတော့သူပြန်ဝင်ရတဲ့ခါကျတော့ငါဘယ်တော့ပြန်ရောက်ကြက်ခဲ့ရောလဲမကြီးတော့တော့သူတို့ရွာပြန်ရောက်သွားကြတယ်သူတို့ရွာသူတို့ရေချောင်းလိုက်ပဲမရှိတော့ကြာကြာပြန်ရောက်ကြဒီဘက်ကပြည်သူတွေရှောင်းလာတော့ဒီဘက်ဆိုတော့ဒီသတင်းအစီအစဉ်ကုန်လို့နော်အစီအစဉ်ရောက်လာပြီအစီအစဉ်ရောက်ရင်ကနောက်ကျောင်းကိုလေးနဲ့ဆပြီးတော့နောက်ကျောင်းကိုတို့ခုအစီအစဉ်ကိုရောက်လာ
ဇူလိုင်လ9ရက်ကဆပြီးတော့စစ်ကောင်စီကအနေမြင့်ရှင်းလင်းနေတာဇူလိုင်12ရက်အထိဆိုရင်9ရက်ရှိပြီဖြစ်ပါတယ်အဲ့ဒီ9ရက်အတွင်းနေအိမ်အလုံး30နီးပါးမီရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်ထိစကိုင်းတိုင်းကိုအင်တာနက်ဖြတ်တောက်ထားတဲ့အတွက်လည်းအခက်အခဲတွေရှိနေပြီးစစ်ဘေးရှောင်တွေမှာသူကိုယ်ရေးအသုံးဆောင်တွေလည်းလိုအပ်နေပါတယ်။ဒေသခံကာကွယ်ရေးအဖွဲ့ PDF တွေဟာကျေးရွာတွေကိုအကာအကွယ်ယူပြီးတော့အကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်နေမြေရှင်းလင်းနေတာလို့စစ်ကောင်စီကတုံ့ပြန်ပြောဆိုထားပါတယ
်။ဒါကတော့စကိုင်းတိုင်းနဲ့မကွေးတိုင်းတဲကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီး နန်းလောင်ပြောပြသွားတာပါ VO ရဲ့ဗုဒ္ဓဦးနေမနေ့ပဲအတန်းလွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြာမီခြေတွင်းမှာပဲကျွန်တော်တို့သတင်းဆောင်ပါတချို့နဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်ကသတင်းထုတ်များအမေရိကန်နိုင်ငံ၏အကြောင်းမြင်ကွင်းချက်မှတ်စုကဘာတလောခီးသွားစားတဲ့အစီအစဉ်တွေကိုနားတော်တာဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကို line nometer 25 kilohertz 12113line nometer 40 kilohertz 9813line nometer 51 kilohertz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်မကြာမီအချိန်အတွင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်ကသတင်းတူးများအမေရိကန်နိုင်ငံရဲ့အကြောင်းမြင်ကွင်းချက်မှတ်စုကဘာတလောခီးသွားအစီအစဉ်တွေကိုနားတော်တာဆင်ရပါမယ်အဲ့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းဆောင်ပါတချို့ကိုဥစားတင်ပြပေးပါဦးမယ်ဆီးရီးယားကနေလေဗနွန်ကိုဒုက္ခသည်ဖြစ်ရောက်ရှိသွားတဲ့ဆရာဝန်တူကလေဗနွန်မှာသူ့နိုင်ငံသားစစ်ပစ်ဒုက္ခသည်တွေတင်တာမကဘဲလေဗနွန်နိုင်ငံသားတွေကိုပါသူတတ်တဲ့ပညာနဲ့စေဝါကူတာပေးနေပါတယ်ဒီအကြောင်းရိုက်တာသတင်းတစ်ခုကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ
်ဆီးရီးယားလူမျိုးဆရာဝန်ဖဲရက်စ်အယ်ကပန်ဟာစေဝါချက်ကကြောင်အခက်ခဲကြုံနေရတဲ့ဘီခါတောင်ကြားမှာနေထိုင်ကြတဲ့လေဗနွန်နိုင်ငံသားတွေထံသွားပြီးသူရဲ့မိုဘိုင်းဆေးကမ်းနဲ့လိုက်လံကူတာပေးနေပါတယ်။အယ်ကပန်ဟာသူ့ရဲ့မိခင်နိုင်ငံမှာမိသားစုဆရာဝန်အဖြစ်နဲ့ကျောင်းပြီးခဲ့သူဖြစ်ပေမဲ့ဆီးရီးယားပြည်တွင်းစစ်ကြောင်းအိမ်နီးချင်းလေဗနွန်နိုင်ငံကို2018ခုနှစ်မှာထွက်ပြေးခဲ့ပါတယ်။သူရောက်လာကစားကသူ့မှာငွေကြေးနဲ့တရားဝင်နေထိုင်ခွင့်နဲ့မရှိခဲ့ပါဘူး။ဒါကြောင့်သူ့မိသားစုကိုသူရှိရာခေါနိုင်ရေးအတွက်ဟင်းသီးဟင်းရွက်ရောင်းပြီးငွေရှာခဲ့တာမှာ9လအကြာမှာမိသားစုကိုခေါ်ယူနိုင်ခဲ့ပါတယ်။လေဗနွန်နိုင်ငံမှာရောက်ရှိနေကြတဲ့ဆီးရီးယားဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုကောင်းမွန်စွာမရှိတာကိုသူသတိထားမိပြီးသူတတ်ထားတဲ့ပညာကိုအသုံးပြုဖို့ဆုံးဖြတ်လိုက်ပါတယ်။ဆေးကုဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းစုဆောင်းပြီးဆရာဝန်တဦးစေတနာဝန်ထမ်းတစ်ချို့ဒေသခံအဖွဲ့အစည်းတို့နဲ့ပူးပေါင်းပြီးUnlet Medical Advantage ဆိုတဲ့စီမံကိန်းကိုစတင်အကောင့်ထဲပေါ်လိုက်ပါတယ
်။ဘလစ်ပလုမနန်အဝလ်မဂျစ်မာမဖမစာရင်မန်ဒီရှဂလ်မန်ဒီအေ
ကျွန်တော်ရဲ့လူနာအများစုကခလေးငယ်နဲ့တကြီးရွယ်တို့အများစုပါတဲ့ဆီးရီးယားဒုက္ခသည်တွေများလို့အင်ရှင်လေဘနွန်နိုင်ငံသားတွေလည်းပါပါတယ်။ရေဘူးအားဖြင့်ကျွန်တော်ကူတာပြီးနေတဲ့လေဘနွန်လူနာရေအတွက်ကမကြသေးရင်ကာလတွေမှာများလာတာကိုတွေ့ရပါတယ်။အဓိကချက်ကတော့ဒီနိုင်ငံမှာမနစ်ကစပြီးတော့စီးပွားကြကတ်စိုက်နေတာကြောင့်ပါ
အခုလိုဆေးဝါးမလုံးမလောက်နဲ့ကုသပေးနေရတဲ့အခြေအနေတွေကအသက်38နှစ်အရွယ်ဒေါက်တာဖဲရက်စ်အယ်ကတ်ဘန်ကိုစီးရီးယားမှာရှိနေစဉ်တုန်းကပြည်တွင်းစစ်ကြောင့်မေးရိုးကျတဲ့သူတွေဥကောင်းကွန်ကွဲတဲ့သူတွေအုံနောက်ထဲတွေ့ရသူတွေကိုကုသပေးခဲ့ရတဲ့အခြေအနေကိုပြန်ပြောင်းသတိရစေပါတယ
်ဒီမှာတွေ့
ရတဲ့ယောဂအသီးလေးတွေကဆီးရီးယားမှာကျွန်တော်တွေ့ကြုံခဲ့ရတာနဲ့ရှင်းလိုက်လို့ရှိရင်ဘာမှမသိတာပါဘူးဒါတွေကကျွန်တော်တို့လူဆီးရီးယားကလာတဲ့ဆောင်းနေအတွက်တော့အသေးဖွဲပါ
ခလေး9ယောက်ဖခင်ဖြစ်သူသူ့အနေနဲ့နေရောညပါအချိန်မြွေလူနာတွေကိုကုသပေးတယ်လို့ဆိုပါတယ
်မာဇမာရဒနာမင်းအတ္တဖာလူကဘာရစန
်ဒီခါလေးကြတော့လေကျွန်တော်မိသားစုတစ်ခုလုံးကစေတနာဝန်ထမ်းလုပ်ပေးနေတယ်လို့ခံစားရပါတယ်ကျွန်တော်ဖုန်းကိုပိတ်မထားရပါဘူးဖုန်းပိတ်ထားတော့အရေးပေါ်ခြေအနေတစ်ခုဖြစ်တာကိုမသိလိုက်ရလို့အဖြစ်ရှိရလူတယောက်လို့မခံစားချင်ပါဘူး
သူရဲ့မိုဘိုင်းဆေးကမ်းဟာအခုဆိုရင်ဘေးကားတောင်ကြားမှာရှိတဲ့ဒုက္ခသည်စခန်း40နဲ့လေဗနွန်နိုင်ငံသားတွေကိုအခမဲ့ဒါမှမဟုတ်အလကားနီးပါးကူတာပေးနေပါတယ်။ရမုံငွေကောက်ခံနဲ့ပွဲလေးကျင်းပပြီးသူ့ရဲ့ကျန်းမာရေးကူတာပေးတဲ့အစီအစဉ်ကိုဒေါက်တာဖဲရက်စ်အယ်ကပန်အနေနဲ့တိုးချဲ့ပြီးဘေးကားတောင်ကြားနေတာမကဘဲတခြားဒေသတွေမှာရှိနေတဲ့တောက်သုံးရည်အလွန်လောက်မရရှိသူတန်ရှင်းတဲ့မိလာစနစ်မရှိသူဒုက္ခတွေနဲ့လေဗနွန်နိုင်ငံသားတွေကိုကူတာပေးခြင်းတယ်လို့ပြောပါရခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြသွားတာပါခင်ဗျာဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတပုတ်ကိုတင်ပြပါအောင်မယ်ဩစတြေးလျနိုင်ငံကွင်းစ်လန်ပြည်နယ်ကသက်ကြီးရွယ်အိုစောင်းလျှောက်တဲ့ဂေယာတချို့မှာပုံစံအစ်စ်တွေလို့မြင်ရတဲ့ virtual reality နည်းပညာနဲ့သက်ကြီးရွယ်အိုတွေကိုကမ္ဘာနေရာစုံကိုသွားလည်နိုင်အောင်လုပ်ပေးထားပါတယ်။ကိုဗစ်ကာယောဂါကြောင့်မိသားစုတွေနဲ့အရင်လိုမတွေ့နိုင်အလဲပတ်ခရီးမထွက်နိုင်တဲ့သက်ကြီးရွယ်အိုတွေကိုဘဲမှသွားစရာမလိုပဲကမ္ဘာနေရာအစုံရောက်နေတယ်လို့ဖြစ်အောင်နည်းပညာနဲ့လုပ်ပေးထားပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပါမယ်။
ဩစတြေးလျနိုင်ငံ Queensland ပြည်နယ်မှာရှိတဲ့တက်ကြီးရွယ်ကိုစောင့်ရှောက်ရေးဂေဟာတစ်ခုကအဖွားတွေကို virtual headset တက်ပေးပြီးတော့သူတို့သွားချင်တဲ့နေရာတွေကိုပို့ပေးနေတာဖြစ်ပါတယ်အတူက VR လို့ခေါ်တဲ့ virtual reality နည်းပညာနဲ့လုပ်ထားတဲ့ virtual headset တက်လိုက်ရင်အဲ့ဒီနေရာတွေကိုကိုယ်တိုင်ရောက်နေသလိုမြင်ရခံစားရတာမို့ဒီနည်းနဲ့အဖွားတွေကိုသူတို့သွားချင်တဲ့နေရာတွေစီကိုပို့ပေးနေတာဖြစ်ပါတယ
် easy to do Germany was very good it's got some lovely shops
သွားရတာတိတ်လွယ်တယ်လေ Germany ကိုသွားရတာတိတ်ကောင်းတာပေါ့သွားချင်စရာဆိုင်တွေရတယ်အများကြီးနဲ့တိတ်ကိုကောင်းပါတယ်
တတိလေယောဂဖြစ်နေသူတွေထားတဲ့အဆောင်မှနေကြတဲ့အဖွားတွေအခုလိုစောင့်ရှောက်ရေးဂီဟာကနေတခြားနေရာတွေကိုသွားနိုင်တဲ့အတွက်သူတို့အရင်ကရောက်ဖူးတွေ့ကြုံဘူးတာတွေကိုလည်းပြန်အမှတ်ရစေတယ်လို့ဂီဟာတာဝန်ရှိသူတွေကပြောပါတယ
် That's absolute joyful to see people reconnecting with their memories
သူတို့အတွက်တတိယစရာတွေပြန်အမှတ်ရအောင်လုပ်ပေးနိုင်တာတကယ်ကိုဝမ်းသာဖို့ကောင်းပါတယ်တတိလေတဲ့ယောဂရှိတဲ့သူတွေအတွက်တိတ်ကိုအထောက်ကူဖြစ်မယ်လို့ကျမတို့မျှော်လင့်မထားပါဘူးကျမတို့အတွက်တကယ်ကိုထူးခြားချက်ဖြစ်ပါတယ်
တကြီးရွယ်အိုစောင့်ရှောက်ရေးဂီဟာကအဖွားတွေကိုအခုလို virtual reality နီးနဲ့စိတ်အပန်းပြေအောင်လုပ်ပေးတဲ့အစီအစဉ်ကို Queensland ပြည်နယ်တက္ကသိုလ်ကဦးဆောင်တဲ့ Prahita Yambongwe တွေနဲ့လုပ်ပေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2နှစ်လုံး COVID ကရောဂါကြောင့်မိသားစုတွေနဲ့နိနိကကမတွေ့နိုင်ခဲ့ကြသလိုဘယ်မှလည်းမသွားနိုင်ကြတဲ့စောင့်ရှောက်ရေးဂီဟာကအဖွားတွေအတွက်အခုလိုနီးပညာအကူအညီနဲ့စိတ်ထွက်ပေါက်လုပ်ပေးတာတိတ်ထရောက်တယ်လို့ဒီအစီအစဉ်ကိုဆောင်ရွက်ပေးသူတွေကလည်းပြောပါတယ်
။ I think it just gave people who'd pretty much been in lockdown
or isolated from family. ဒါဆိုရင်မိစွေနဲ့မတွေ့ဆုံနိုင်လို့အထူးခြံခံစားနေရတဲ့သူတွေကိုကျွန်တော်နေရာတွေစီကိုသွားလည်လို့ရတယ်ဆိုတော့ခံစားမှုမျိုးပေးတယ်လို့ထင်ပါတယ
်။ game ဝါသနာပါသူတွေအထူးကသုံးချတဲ့ VR headset တွေကိုလူတိုင်းသုံးချတာမဟုတ်တဲ့အချိန်မှာစောင့်ရှောက်ရေးဂေဟာကအဖွားတွေ VR headset တွေနဲ့ကမ္ဘာလှည့်အတွေ့အကြုံရနေတာထူးခြားတယ်လို့ Queensland တက္ကသိုလ်ကဒီပညာဆိုင်ရာတာဝန်ရှိသူတွေကလည်းပြောပါတယ
်။ Actually right now virtual reality isn't really people don't use it all that often
လောလောဆယ် virtual reality နည်းပညာကိုလူတွေသိသုံးကြသေးတာမဟုတ်တော့လူကြီးတယောက်ကမင်းတို့မလုပ်ဘူးသေးတာငါတို့လုပ်ဘူးပြီးပြီလို့ပြောတာမျိုးဘလောက်တောင်ကောင်းလိုက်ပါသလဲ
ဩစတြေးလျနိုင်ငံ Queensland ပြည်နယ်ကတက်ကြီးစောင့်ရှောက်ရေးဂီဟာ၃ခုမှစမ်းသပ်အောင်မြင်နေတဲ့ဒီအစီအစဉ်ကို Victoria ပြည်နယ်ကတက်ကြီးစောင့်ရှောက်ရေးဂီဟာတွေမှာပါလုပ်ပေးနိုင်ဖို့လဲအခုအစီအစဉ်တွေလုပ်နေပါပြီရှင်
ဒါကတော့မတ်စုမြတ်မွန်ပြောပြသွားတာပါခင်ဗျာအခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာရောက်လာပါပြီပထမအဆုံးအနေနဲ့ကတော့ဒီရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်သီရိလင်္ကာနိုင်ငံမှာနိုင်ငံစည်းပွားပြတ်သုံးရတဲ့အခြေအနေကိုမကျေနပ်တဲ့ပြည်သူတွေတမရအိမ်ထဲအထိဝင်ရောက်ဆန္ဒပြခဲ့ကြပါတယ်စပိန်နားရိုင်းဖမ်းပွဲတော်မှာနှွားခွေခံရသူတွေထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့လူမှုကွန်ရက်ပေါ်မှာလူကြည့်များတဲ့တမင်းနစ်စာသတင်းအတိုလေးတွေကိုမတ်အေးတန်တာကျော်ကစူးစီးတင်ဆက်ထားပါတယ
်ကိုဗစ်ကပေးကအစတရုတ်နိုင်ငံအခြေတွေပြန်မဆက်နိုင်တာအဆုံးအကြောင်းရင်းမျိုးစုံနဲ့အစားတောင်းတဲ့လောင်စာပြက်လက်ပြီးတော့စီးပွားရေးပြိုကျရတဲ့တရုတ်လင်္ကာနိုင်ငံမှာတမရနယ်ဝန်ကြီးချုပ်ရာဒုကာဆင်ပေးဖို့သဘောတူလိုက်ရတာပါတရုတ်နိုင်ငံနိုင်ငံမှာပြိုလဲကျတဲ့နိုင်ငံစည်းဝေးရေးအခြေအနေကိုဒေါသထွက်နေကြသူတွေကိုလံဘိုမြို့တော်ကသမရအင်တော်ကိုဝင်ရောက်စီးနင်းခဲ့ကြပါတယ်။ဇူလိုင်လ9ရက်နေ့စနေနေ့ကတော့နိုင်ငံတော်အလံကိုခြုံထားသူတွေပါဝင်ဆန္ဒပြသူတွေအင်တော်ထဲဝင်ရောက်ပြီးတော့အိတ်ခမ်းထဲဝင်ထိုင်နောက်ပြီးတော့ရေကူးကန်နဲ့ခုံချနေရှိခဲ့ကြပါတယ်။ဝန်ကြီးချုပ်ရနေဝစ်ခရမဆင်ကအင်းနဲ့မိရှုခံခဲ့ရပါတယ်။အဲ့လိုဖြစ်ပြီးပြီးချင်းပဲဝင်းကြီးချုပ်ကယာရုကနှုတ်ထွက်ပြီးမယ်လို့သူယုံကကြေညာခဲ့ပါတယ်။တမရဂိုတာဘာယာရာဂျာပတ်ဆယ်ကတော့ဇူလိုင်လ23ရက်နေ့ဗုဒ္ဓဟူးနေ့မှာယာရုကဆင်းပေးမယ်လို့ပြောထားပြီးတော့ဇူလိုင်20မှာတမရသူကိုရွေးချယ်ဖို့လွှတ်တော်ဥက္ကဋ္ဌကပြောထားပါတယ်။ဆန္ဒပြခေါင်းဆောင်တွေကတော့သူတို့တမရနဲ့ဝင်းကြီးချုပ်တကယ်ယာရုကထွက်ပြေးတဲ့အထိသူတို့ရဲ့နေအိမ်တွေမှာဆက်ပြီးတော့နေရာယူထားမယ်လို့ပြောနေပါတယ်။တရုတ်လင်္ကာနိုင်ငံမှာကလောင်စာစီတင်သွင်းမှုလုံးဝငွေတပြားတစ်ချက်မှမကျန်လောက်အောင်ဖြစ်သွားပြီးတော့စားသုံးစီရဖို့တောင်ဆိုင်တွေမှာတန်းရှည်ကြီးစီးပြီးဝယ်ကြရတာဖြစ်ပါလေ။ငွေချေးဖောင်းပွားနှုန်းကအရင်လမှာ50လီတာမှ600ရာခိုင်နှုန်းမြင့်တက်သွားပြီးတော့နောက်လတွေမှာ80ရာခိုင်နှုန်းအထိမြင့်တက်နိုင်တယ်လို့ဗဟိုဘဏ်ကသတိပေးထားတာပါ။အခုလိုမျိုးတရုတ်လင်္ကာနိုင်ငံမှာစီးပွားရေးနလန်မထူနိုင်တာကတမရရဲ့စီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်ရတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ကအကောင်းဆုံးဇင်ခန်ဟိုတယ်တစ်ခုဖြစ်တဲ့ Ritz-Carlton Hotel ကိုနာမည်ပြောင်းလိုက်ရပါတယ်။ ယူကရိန်းနိုင်ငံကိုရုရှားတို့ဝင်ရောက်ကျူးကျော်တိုက်ခိုက်မှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ Marriott International နိုင်ငံတကာဟိုတယ်လုပ်ငန်းကြီးကရုရှားနိုင်ငံတွေကသူတို့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်လို့ဖြစ်ပါတယ်။ရင်းမြစ်ကြီးနဲ့မလဲမကမ်းမှာတည်ရှိတဲ့ The Ritz-Carlton Moscow Hotel ကို The Carlton Moscow လို့နာမည်ပြောင်းလိုက်ပါတယ်။ Website လိပ်စာကိုလည်းအသစ် carltonmoscow.com ဆိုတဲ့စာမျက်နှာအသစ်နဲ့အမှတ်သားတစ်စိတ်ကလည်းအသစ်ဖြစ်ပါတယ်။ဒီဟိုတယ်ရဲ့အခန်းတွေကနေ Kremlin နန်းတော်ကိုလမ်းမြင်နေရလို့လဲဒီဟိုတယ်ပို့ပြီးတော့နာမည်ကြီးတာပါဒီဟိုတယ်ကို Marriott International ရဲ့ကုမ္ပဏီကွဲ Ritz-Carlton Hotel Company ကစီမံလည်ပတ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လမှာ Ukraine ပြည်သူတွေကိုထိခိုက်ရတဲ့ဆိုးရွားလာတဲ့အကြမ်းဖက်မှုကြောင့်အမတမဆိတ်ထိခိုက်ရတယ်လို့ Marriott International ကပြောထားခဲ့တာပါFebruary 24ရက်နေ့မှာ Ukraine ကိုကျူးကျော်ဖို့ Russia သမ္မတ Putin မင်းနဲ့ Russia တပ်တွေထိုးစစ်ဆင်ကလေးက Russia နိုင်ငံတွေကအနောက်နိုင်ငံကုမ္ပဏီကြီးတွေထွက်ရင်ထွက်မထွက်ရင်လည်းလုပ်ငန်းတွေဆိုင်းထားကြပါတယ်။ထိုင်ဝမ်လေတဲ့ရဲ့ပြည်ရင်းတို့လေ့ကျင့်ရေးတိုက်လေရင်းနေဖြစ်ပါတယ်။တရုတ်အစိုးရကသူ့ပိုင်နယ်ဖြစ်တယ်လို့ပြောထားတဲ့ထိုင်ဝမ်မှာကိုရိုင်းဒီဇိုင်းဆိုရင်ကိုရိုင်းထုတ်လေ့ကျင့်ရေးတိုက်လေရင်းတွေကိုဇူလိုင်6ရက်နေ့ကထုတ်ပြလိုက်ပါတယ်85 Brave Eagle ဂျက်လီယင်ကိုထိုင်ဝမ်အစိုးရပိုင်အာဂါဒါဆက်မှုဖွံ့ဖြိုးရေးကော်ပိုရေးရှင်းကထုတ်လုပ်တာဖြစ်ပြီးတော့2020ခုနှစ်ကစလို့စမ်းသပ်ပြန်တန်းနေခဲ့တာပါဒီလေယာဉ်ဒဇင်းတိဆောက်ခါကထိုင်ဝမ်ဒေါ်လာ 68.6 ဘီလီယံအမေရိကန်ဒေါ်လာတန်2300ကုန်ကြပါတယ်အခုလက်ရှိလေယာဉ်တွေတဲ့ပိုအစ်စ်မြင့်တဲ့နည်းပညာတိုက်ခိုက်ရေးစွမ်းရည်ရှိပြီးတော့ထိခိုက်မှုဖြစ်နိုင်ခြင်းများတဲ့လေယာဉ်အဟောင်းတွေကိုဒီလေယာဉ်အစ်တွေနဲ့လဲမှာပါ။ထိုင်ဝမ်စစ်တပ်ဟာအများအပြားအမေရိကန်ကပစ္စည်းတွေကိုအသုံးပြုတာဖြစ်ပါတယ်။စစ်တပ်အစ်စ်မြင့်ခင်မီရေလှုပ်ဆောင်နေတဲ့တရုတ်နဲ့အပြိုင်ထိုင်ဝမ်သမ္မတကပြည်ရင်းထုတ်အစ်စ်မြင့်ကာကွယ်ရေးလုပ်ငန်းဖွံ့ဖြိုးရေးအတွက်အခုဦးစားပေးလုပ်နေတာဖြစ်ပါတယ်ရှင်။ပင်နယံတံပလူနာမြို့ကတပတ်ကြာဆန်ဖမင်းနေရိုင်းတပ်ပွဲမှာဒီနေ့လာနေဇူလိုင်လ17ရက်နေ့ကတော့လူသုံးဦးနှောင်းဝေခံရပြီးတော့အများပြတန်ရာရရှိခဲ့ပါတယ်။ဒေသစံတော်ချိန်မနေ့8နာရီမှာနေတိုးကြီးကိုလွတ်ပေးလိုက်ပြီးတော့အဲ့လိုထိခိုက်မှုဖြစ်တာပါ။လွတ်ပေးပြီးချင်း3မိနစ်ကြာမှနှွားရောနောက်ပြီးတော့အဲ့ဒီမှာပါဝင်ပြေးကြတဲ့သူတွေပါနေရိုင်းတပ်ကျိုးခွင်းတွေကိုရောက်သွားကြပြီးတော့အဲ့3မိနစ်ကြာထဲမှာလူ6ဦးမကတန်ရာရသွားခဲ့ပါပြီ။တနေ့ရမှာတော့ရသိုးကြီးတကောင်ကလမ်းကြောင်းကနေသွေဖဲပြီးတော့လူတွေနောက်ကိုလမ်းချင်းချင်းကြားထဲမှာဝင်ပြီးတော့လိုက်ခဲ့ပါတယ်။စေဘာသားကကိုနှသိုးချံကနှသိုးတွေကိုဒီတနေ့လာနေပွဲမှာတုံးတာဖြစ်ပြီးတော့အဲ့ချံကနွားတွေကဆန်ဖမင်းပွဲတော်မှာအနေရဲ့အကြီးဆုံးကြောက်စရာအကောင်းဆုံးအကောင်တွေဖြစ်နေနာမည်ကျော်ပါတယ်။နှစ်ပေါင်း30ကာလအတွင်းမှာအဲ့ချံကနွားတွေကြောင့်လူ59နွားဝေခံခဲ့ရပြီးဖြစ်ပါတယ်။စနေနေ့ဇူလိုင်လ9ရက်နေ့မှာကျင်းပတဲ့ပွဲကလည်းတနေ့လာနေပွဲလောက်မကြီးပေမဲ့လေလူ3ဂျိုနဲ့ပတ်ခံရပြီးတော့ခုနှစ်ဦးကပြုတ်ကြတာတို့တနင်းခံရတာတို့ ਨੇ ထိခိုက်ဒဏ်ရာရလို့ဆေးရုံရောက်ခဲ့ပါတယ်။ဇူလိုင်လ9ရက်နေ့ကနေ14ရက်နေ့ထိနှစ်စဉ်ကျင်းပတဲ့ဒီပွဲတော့က2020နဲ့2021ခုနှစ်တုန်းကတော့ကိုဗစ်ကပ်ပေးကြီးကြောင့်မကျင်းပလိုက်ရပါဘူး။ဒီနှစ်မှမှဒီပွဲကိုပြန်ကျင်းပနိုင်တာဖြစ်ပြီးတော့ဒီပွဲကိုပြည်ရင်းပြည်ပကနေလူတွေအများကြီးလာပြီးတော့ဆင်နွှဲကြတာဖြစ်ပါတယ်။
မအေးတနာကျော်စူးစီးတင်ဆက်သွားတာပါဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းကိုတင်ပြပါအောင်မယ်ပြီးခဲ့တဲ့2021ခုနှစ် January 6ရက်အမေရိကန်လွတ်တော်စီးနင်းခံရမှုကိုစုံစမ်းစစ်ဆေးနေတဲ့လွတ်တော်ကော်မတီမှာအင်္ဂါနေ့တုန်းကကြားနာမှုရှိခဲ့ပါတယ်လွတ်တော်စီးနင်းမှုမှာပါဝင်တဲ့လူပြူကြီးစိုးရေးဝါဒတွေလက်ရအစွန်ရောက်အဖွဲ့တွေနဲ့ဆက်နွယ်ပြီးတော့အဓိကအာယုံဆိုင်ကြားနာမယ်လို့မျှော်လင့်ရပါတယ် VOA သတင်းတောက် Arash Avasidi တရင်ပေးဖို့ထားတာကိုကိုသိန်းထိုင်ဦးကဆက်ပြောပြပေးမှာပ
ါ။တောက်ကြံလေးကဝါရှင်တန်မြို့တော်ကိုအင်ဂျီတော်ဦးတွေဂျန်မေးရာရှိအောင်ပက်စစ်ပိုလီနီရောက်လာပြီးဇူလိုင်6ရက်ကျန်းနာစစ်ဆေးတဲ့ကော်မတီရှေ့မှောက်မှာတကားပိတ်တက်တည်ထွက်ဆူခဲ့ပါလေ။ပက်စစ်ပိုလီနီဟာအရင်ကသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ထိတ်တန့်ရှေ့နေသူဖြစ်ပါလေ။အရင်အင်ဂျီတော်ဝန်ထမ်းကြီးဟာရာရှိချုပ်ရဲ့ထိတ်တန့်ကိုရရာရှိသူကလည်းသမ္မတဒေါ်နယ်ထရန့်ဟာ2020သမ္မတရွေးကောက်ပွဲသူရှုံးနေနေတဲ့အချိန်ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တာကြောင့် အကြီးအကျယ်ဒေါသနဲ့စိတ်ဆိုးခဲ့တဲ့အကြောင်းတွေကိုတက်တည်ထွက်ဆိုခဲ့ပါတယ်။သူ့ကိုထောက်ခံသူတွေလွတ်တော်ဘက်ကိုချီတက်မယ်ဆိုရင်တရားရည်အရာအကြီးအကျယ်ကျိုးဆက်တွေရင်ဆိုင်ရမယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေကြံပေးစစ်ဘိုလီနီကသတိပေးခဲ့တဲ့အကြောင်းအမီရိုကိုရေးအရာရှိအောင်ကက်ဆတီဟာချီဆန်ကထွက်ဆိုသွားခဲ့ပါတယ်။လွတ်တော်ကိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေ့ကရှင်းနေဘက်စစ်ဘိုလီနီကစဉ်စားမိသည်မရာဇဝမှုမျိုးစုံနဲ့တရားစွဲတော်ကိုခံရတော့ပဲဆိုပြီးသမ္မတထရန့်ကိုသတိပေးခဲ့တဲ့အကြောင်းလဲကက်ဆတီဟာချီဆန်ကတက်တည်ထွက်ဆိုသွားခဲ့တာပါ။စုံစမ်းစစ်ဆေးကော်မတီမှပါဝင်တဲ့ Republican အောက်လွှတ်တော်မှ Arden Kessinger ကတော့တင်းငွေတွေနေ့က ABC ရုပ်သံကိုအခုလိုပြောပါလေ
။ You'll see over the next couple hearings
ရှေ့လာမဲ့ကြားနာပွဲတစ်ခုနှစ်ခုမှာသူပြောတာတွေကိုတွေးရပါလိမ့်မယ်။တေးကြတာကတော့အစင်ခန်းစားတွေမှာတွေးရတဲ့အတိုင်းတခြားသူတွေပြောဆိုတာနဲ့ကွဲလွဲချက်ရရှိမှာမဟုတ်ပါဘူး။ဂျန်နာရီတော့စုံစမ်းစစ်ဆေးကော်မတီကပဲဆက်ပြောပါလိမ့်မယ်
။တပ္ပတော်ဒေါ်လေထွန်းကတော့လွတ်တော်စီနေမှုကိုစုံစမ်းနေတဲ့ကော်မတီဟာပါတီဆွဲတွေနဲ့ဟန်ပြလုပ်နေတာဖြစ်ပြီးတမင်ထိုးနဲ့တိုက်ခိုက်ဖို့လုပ်နေတဲ့အဖွဲ့ဆိုပြီးဆွဆွဲပြောဆိုပါလေ။သူတီထောင်ထားတဲ့ Truth ဆိုတဲ့လူမှုကွန်ရက်ကနေအင်မီရိုတရားရေးကြံပြီးနိုင်ငံတော်ရဲ့ရှေ့နေဆိုတဲ့အင်မတန်ရေးကြီးတဲ့သူကတနေ့ပါတီဆွဲတွေနဲ့ရှေ့တန်းတင်ပြီးပြောင်းတိုက်ခဲ့တဲ့ကော်မတီရှေ့မှာဖွင့်ချပြောဆိုမဲ့သူဖြစ်နိုင်မယ်လို့ထင်ခဲ့ရင်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်သမ္မတသည်ဖြစ်လာမဲ့သူကအဲ့ဒီအိမ်မီရိုတရားရေးအကြံပေးနဲ့မချွတ်မချန်အရေးကြီးတဲ့ကိစ္စတွေကိုဘာလို့ပြောဆိုဆွေးနွေးပါမလဲဆိုပြီးသမ္မတထရန့်ကလူမှုကွန်ရက်မှာရေးသားခဲ့ပါတယ်သမ္မတဒေါ်နယ်ထရန့်တာဝန်ယူခဲ့တဲ့ကာလလူသိရှင်ကြားမကြာခဏတိုက်ခိုက်ပြောဆိုလေးရှိတဲ့အရင်ဖက်ဒရယ်အစိုးရစုံစမ်းရေးဘျူရို FBI ဒါရိုက်တာဟောင်း James Comey နဲ့ဒူဒရိုက်တာအန်ဒရူးမက်ဂေဘယ်ရိုရဲ့အခွန်ဆောင်တဲ့ဆင်းတွေကိုအသေးစိတ်စဉ်းစားဝင်ဖို့အမေရိကန်ပြည်ထောင်စုအခွန်ဘဏ္ဍာဌာန IRS ကတောင်းဆိုလာပြီးလဲပြီးခဲ့တဲ့သတင်းပတ်တွင်မှဖြစ်ပျက်ခဲ့ပါလေ။သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ခေတ်သစ်သမိုင်းမှာအခွန်ဆောင်တာကိုလူသိရှင်ကြားတရားဝင်ထုတ်မပြတဲ့ပထမဆုံးသမ္မတဖြစ်ပါလေ။ဒေဒေါ်ဒင်သမ္မတဒေါ်နယ်ထရန့်လက်ထက်အနီးကချန်ပီတူဖြစ်ခဲ့တဲ့ Steve Bannon ကပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်လွှတ်တော်စည်းနှင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီရှေ့သူတက်တည်ထွက်ဆိုဖို့အစဉ်သင်းဖြစ်ပါပြီဆိုပြီးပြောဆိုလိုက်ပါလေ။အပိုင်းလိုမှာပဲသူ့ဘက်ကသဘောထားပြောင်းလဲသွားပြီးအခုလိုတက်တည်ထွက်ဆိုမယ်လို့ကြေညာလိုက်တာပေါ့။ Steve Bannon ဟာသမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်ကမဟာဗျူဟာဆိုင်ရာအကြံပေးဖြစ်တာဝန်ယူခဲ့တဲ့အတင်းဌာနအတိုင်းဝိုင်းနေကြားထင်ရှားတဲ့သူတစ်ယောက်ဖြစ်ပါလေ။သူဟာလွှတ်တော်ရှေ့တက်တည်ထွက်ဆိုဖို့ပြက်ကွက်တာမှတ်တမ်းထောက်ထားပြီးဖေးဖို့ညှင်းဆန်လာပြီးကြောင်းဒါမဲ့ဇူလိုင်လ18ရက်နေ့မှာရုံးတင်စစ်ဆေးခံရဖို့စစ်ခေါ်တော်ခံထားအောင်ပါခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြသွားတာပါဆက်လက်ပြီးတော့မြင်ကွင်းကျန်မတ်စုအစည်းအဝေးကိုနားတော်တာဆင်ရပါမယ်။အာနာသိမ့်ပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအပေါ်ဘယ်လိုမြင်ကြပါသလဲ။မြမမူဝါဒအတိုင်းအဝိုင်းကလူပုဂ္ဂိုလ်တွေရဲ့သဘောထားအမြင်တွေကိုမြင်ကွင်းကျန်မတ်စုမှာ ISP မြန်မာကအပိုင်းလိုက်တင်ပြသွားမှာဖြစ်ပါတယ
်။တရုတ်မြန်မာဆက်ဆံရေးကိုမြမမူဝါဒအတိုင်းဝန်းကဘယ်လိုမြင်တယ်လဲ။အာနာသိမ့်မှုဖြစ်ပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအပေါ်ဘယ်လိုမြင်ကြသလဲသိနိုင်ဖို့စစ်တမ်းတရကောက်ယူခဲ့ပါတယ်။စစ်တမ်းကို ISP မြန်မာကကောက်ယူခဲ့တာဖြစ်ပြီးမြမမူဝါဒအတိုင်းအဝန်းနဲ့ပါဝင်နေသူတွေကိုပဲရွေးချယ်ဖြည့်ဆို့စေခဲ့ပါတယ်။စစ်တမ်းမှာမြမမူဝါဒအတိုင်းအဝန်းကလူပုဂ္ဂိုလ်215ဦးဝင်ဖြည့်ခဲ့ပြီးသူတို့ရဲ့အမြင်တွေကိုဘိုင်းလိုက်ဖော်ပြသွားပါမယ်။အိမ်နီးချင်းကောင်းမှုရှုမြင်ခြင်းမရှိစစ်တမ်းဖြေခဲ့သူတွေက55ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုအိမ်နီးချင်းကောင်းမဟုတ်ဘူးလို့ရှုမြင်ကြပါတယ်ဒါပေမဲ့40ရာခိုင်နှုန်းကတော့တရုတ်ဟာအိမ်နီးချင်းကောင်းဖြစ်တယ်လို့ယူဆခဲ့ပါတယ်စီးပွားရေးအရလွှမ်းမိုးခံရမှုကအဓိကစိန်ခေါ်ချက်ဖြစ်နေမြန်မာတရုတ်ဆက်ဆံရေးမှာစီးပွားရေးအရလွှမ်းမိုးခံထားရခြင်းကအဓိကစိန်ခေါ်မှုဖြစ်တယ်လို့ယူဆကြပါတယ်။ဖြည့်ဆိုသူအားလုံးရဲ့39ရာခိုင်နှုန်းကအဲ့ဒီလိုယူဆခဲ့တာပါ။31ရာခိုင်နှုန်းကတော့ပ အထွေနိုင်ငံကြီးအရာလွှမ်းမိုးခံရမှုဟာအဓိကစိန်ခေါ်မှုဖြစ်တယ်လို့ဖြေကြပါဗျ။လက်နက်ကိုင်ပဋိပက္ခတွေမှာတရုတ်နိုင်ငံကပါဝင်ဆွတ်ဖက်နေခြင်းကလည်းစိန်ခေါ်မှုဖြစ်တယ်လို့ယူဆသူ19ရာခိုင်နှုန်းရှိပါတယ်။အိန္ဒိယသမုဒ္ဒရာ၌ပထဝီနိုင်ငံကြီးအရာလွှမ်းမိုးနိုင်ရေးအကျိုးစီးပွားအိန္ဒိယသမုဒ္ဒရာမှာပထဝီနိုင်ငံကြီးအရာလွှမ်းမိုးနိုင်ရေးကမြန်မာနဲ့ဆက်ဆံရေးမှာတရုတ်နိုင်ငံကရလိုတဲ့အဓိကအကျိုးစီးပွားအဖြစ်မြင်ကြပါတယ်။ဖြေဆိုသူ46ရာခိုင်နှုန်းကဒီလိုမြင်ခဲ့တာဖြစ်ပြီးအများစုဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့တဘာဝတယံဇာတအရင်အမြင့်ရရှိရေးအားလည်းတရုတ်နိုင်ငံကရကျင်တဲ့အကျိုးစီးပွားလို့ယူဆသူ28ရာခိုင်နှုန်းရှိပါတယ်။16ရာခိုင်နှုန်းကတော့ယူနန်ပြည်နယ်ပင်လယ်ရေကြောင်းထွက်ပေါက်ရနိုင်ရေးဟာတရုတ်နိုင်ငံကရလိုတဲ့အဓိကအကျိုးစီးပွားအဖြစ်မြင်ကြပါတယ
် ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုကြည့်ရှုနားတော်တာကဆင်ခဲ့ရတာပါဆက်လက်ပြီးတော့ကမ္ဘာတလောခီးသွားအစီအစဉ်ကိုတင်ဆက်ပါမယ်။တောင်အာဖရိကနိုင်ငံမှာနှစ်ပေါင်း100နီးပါးသက်တမ်းရှိတဲ့မီယတာဟောင်းကြီးကိုဟိုတယ်အဖြစ်အသွင်ပြောင်းထားပါတယ်။ခရူဂျာမျိုးသားသဘာဝဘေးမဲ့တောကြီးတဲကမြစ်တစ်ခုပေါ်ဖြတ်ဆောက်ထားတဲ့သမိုင်းဝင်တံတားကြီးပေါ်မှာမီယတာဟောင်းကြီးကိုဇိမ်ခံတဲကိုကန်အဖြစ်လုပ်ထားတာဖြစ်ပါတယ်။သဘာဝနဲ့တီးတွင်းနားနေနိုင်အောင်လုပ်ထားတဲ့မီယတာဟိုတယ်ကြီးစီကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတလောခီးသွားအစီအစဉ်ကနေတွားကြအောင်လားခင်ဗျာ။
တောင်အာဖရိကနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ခရူဂါအမျိုးသားသဘာဝဘေးမဲ့တောကြီးဟာဆဖာရီခီးထွက်သူတွေအသွားများတဲ့ဘေးမဲ့တောကြီးတစ်ခုဖြစ်ပါတယ်။ဒီဘေးမဲ့တောကြီးတွေက safe မြေကြီးပေါ်ဖြတ်ဆောက်ထားတဲ့ဆလာဒီတံတားကြီးပေါ်မှာတော့ခရူဂါရှလက်ဒီတံတားပေါ်ကမီယထာလို့နာမည်ပေးထားတဲ့ထူးခြားတဲ့ဟိုတယ်တစ်ခုကိုတွေ့ရနိုင်ပါတယ်။မီယထာဟောင်းကြီးကိုဟိုတယ်အသွင်ပြောင်းပြီးတော့တောင်အာဖရိကနိုင်ငံရဲ့သဘာဝအလှတွေကိုအပေါ်စီးကနေလွတ်လွတ်လပ်လပ်စိန်ခံခန်းစားတဲခိုနိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။1920ပြည့်နှစ်ပိုင်းတွေကစလို့ဒီခရူဂါတဘာဝဘေးမဲ့တောကြီးတွေကတော်ရိုင်းတရိတ်ဆန်တွေကိုရက်ဝေးရန်နီးကဧည့်သည်တွေကိုလာကြီးခွင့်ပြုထားတာအခုဆိုရင်အနှစ်တရာလောက်ရှိနေပါပြီ။အဲ့ဒီအချိန်တွေကခီးသည်တွေကိုတင်ဆောင်လာတဲ့မီယထာကြီးတွေတကြားပေါ်ကအခုခရူဂါရှလာဒီဟိုတယ်လုပ်ထားတဲ့နေရာမှာပဲညအိတ်ရန်နာခဲ့ကြတာပါ။အခုတကြားပေါ်မှာအမြဲတမ်းရပ်ထားတဲ့မီယထာဟိုတယ်ကစူးစမ်းဖို့ရောက်လာမဲ့ဧည့်သည်တွေကိုကြိုဆိုနေတဲ့အချိန်ထဲမှာလွန်ခဲ့တဲ့အနှစ်တရာလောက်ကဒီကိုလာပြီးတောင်အာဖရိကတောရိုင်းသဘာဝကိုလေ့လာစူးစမ်းခဲ့ကြတဲ့ဧည့်သည်တွေကိုဂုဏ်ပြုထားတာဖြစ်တယ်လို့ခရူဂါရှလာဒီတာဝန်ရှိသူတွေကပြောပါတယ်
။ We have the old South African rail carriages that were upcycled from a train graveyard down in Ladysmith.
Ladysmith မြို့မှာရှိတဲ့မီယထာတင်ကြိုင်းကနေအာဖရိကမီယထာဟောင်းကြီးကိုကျွန်တော်တို့ပြန်အသုံးပြုထားတာဖြစ်ပါတယ်။တကယ်ကိုလက်ရမြောက်လက်မှုပညာရှင်တွေစောက်လို့ရဖွဲ့ရင်းနဲ့အတူလက်တွဲပြီးမီယထာဟောင်းကြီးကိုအခုလိုခရူဂါရှာလာတီဟိုတယ်အဖြစ်ပြန်လည်အသက်ဝင်အောင်ဖန်တီးခွင့်ရခဲ့ပါတယ်
။1923ခုနှစ်မှာ South African မီယထာလုပ်ငန်းကြီးကခရူဂါအမျိုးသားဘေးမဲ့တော်ကြီးအပါအဝင်ကိုရက်ကြာမီယထာခီးစဉ်ကိုပြေးဆွဲခဲ့တော့ဆလတီတံတားကြီးပေါ်မှာညအိမ်ရန်နာတဲ့ခီးတစ်ထောက်ကရေပန်းအစားဆုံးဖြစ်ခဲ့ပါတယ်။အဲဒါကြောင့်အဲ့ဒီပုံစံမျိုးပြန်လုပ်ထားတာလို့သူတို့ကပြောပါတယ်။အဲ့ဒီချိန်တုန်းကအခုဟိုတယ်ဖြစ်နေတဲ့မီယထာကြီးအပါအဝင် South African မီယထာလိုင်းကမီယထာတွေကနေရာစုံကဧည့်သည်တွေကိုတင်ခေါ်လာပြီးဒီသမိုင်းဝင်တရားကြီးပေါ်မှာနားနေအပန်းဖြေစီခဲ့တာဖြစ်ပါတယ်။2020ခုနှစ်တုန်းကတောင်အာဖရိကနိုင်ငံမှာတင်းကျပ်တဲ့ COVID lockdown သတ်မှတ်ချက်တွေထုတ်ပြန်လိုက်ပြီးတဲ့နောက် Safari Key အတွက်လူသိများတဲ့ခရူဂါဘေးမဲ့ဒေါ်ကြီးမှာသူများနဲ့မတူတဲ့ဟိုတယ်ဖွင့်မယ်ဆိုပြီးတော့အကြံရခဲ့ကြတာပါ။မီယထာဒွဲကြီးကိုစိန်ခံတဲခိုကန်တွေအဖြစ်အသွင်ပြောင်းထားတဲ့ဟိုတယ်မှာစုစုပေါင်းဟိုတယ်ကန်32ခန်းရှိပါတယ်။နေရံတွေကိုမှန်ကြီးတွေနဲ့လုပ်ထားတာကြောင့်ဧည့်သည်တွေအနေနဲ့မြစ်ပြင်အလှနဲ့တဘာဝအတိုင်းသွားလာနေကြတဲ့တရိတ်ဆန်မျိုးစုံကိုမြင်နိုင်ပါတယ်။တဲခိုကန်တွေထဲမှာလည်းအာဖရိကအငွေအသက်တွေလွှမ်းမိုးနေတဲ့လက်မှုလက်ရာမြောက်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ
်။ I have to say when I started looking at it because when I came here a lot of things were not even
ကျွန်တော်ဒီကိုစရောက်တော့တော်တော်များများမပြီးသေးပါဘူး။အခုမြင်နေရသလိုအပြင်ဆင်တွေကကောင်းကောင်းမွန်မွန်မရှိသေးပါဘူး။ဒါပေမဲ့သူတို့ကဒီနေ့ဒီရက်ဖွင့်မယ်လို့ရက်ပြောပါတယ်။အဲ့ဒီအချိန်တုန်းကတက်ခုခံအများစုကပိတ်နေကြခြင်းဖြစ်ပါတယ်။ဒါပေမဲ့ဒီကတော့ဒီရက်မှာဖွင့်မယ်လုပ်ငန်းဆမယ်လို့ပြောတော့ကျွန်တော်စိတ်ထဲတော်တော်စွန့်စွန့်စားစားလုပ်တာပဲလို့ထင်မိပါတယ်။အဲ့လိုအချိန်ကြီးဧည့်သည်တွေလာတဲကြလိမ့်မယ်လို့လုံးဝမထင်ခဲ့မိပါဘူး။
ကိုဗစ်လော့ကဒေါင်းတွေလုပ်ထားချိန်မှာပြင်ဆင်ဖွင့်ခဲ့တဲ့တံတားပေါ်ကမြေထားဟိုတယ်မှာလာတဲသူတွေရှိခဲ့တာကြောင့်ဟိုတယ်ဝန်ထမ်းတွေကိုယ်တိုင်အံ့အားသင့်ခဲ့ကြရတာပ
ါ Ever since we opened we had lots of guests who would be extending
ကျွန်တော်တို့ဟိုတယ်ဆောက်ဖွင့်ခဲ့ကတက်ခွေရဲ့တူပြီးတော့နေသွားတဲ့ဧည့်သည်တွေနောက်ထပ်ပြန်လာတဲကြတဲ့ဧည့်သည်တွေအများကြီးပါတွေ့ကြုံရင်းတဲ့တက်ခွေအိမ်တွေမှာတော့ဒါမျိုးသိပ်ဖြစ်လို့ရှိတာမဟုတ်ပါဘူးကျွန်တော်တို့စီမှာတော့ဟိုတယ်ဆောက်ဖွင့်တဲ့ပထမနှစ်မှာတည်းကအဲ့လိုဧည့်သည်တွေရှိနေခဲ့တာပါ
အာဖရိကတဘာဝဘေးမဲ့တောတွေထဲမှာဆာဖရီခရီးထွက်ကြသူတွေအတွက် Big 5 လို့ပြောကြတဲ့ချင်းသစ်၊ချက်သစ်၊ဆင်ကျွဲနဲ့ကြံ့စတဲ့တရိတ်ဆန်၅မျိုးလုံးကိုမြင်တွေ့ရတယ်ဆိုရင်အောင်မြင်တဲ့ခရီးစဉ်လို့ပြောကြပါတယ်။ခရူဂါအမျိုးသားဘေးမဲ့တောကြီးထဲမှာအဲ့ဒီ Big 5 အကောင်၅မျိုးလုံးကိုတွေ့ရနိုင်တဲ့နေရာမှာမြေထားဟိုတယ်ကြီးရှိတာမို့ဒီမှာလာတဲကြသူတွေတိုင်းကတိတ်ကိုသဘောကျကြတာဖြစ်ပါတယ်
။ You know, I've been many places over the world and never experienced anything like this
တဘာဘောကနေရာတော်များများကျွန်တော်ရောက်ခူးပါတယ်ဒီလိုမျိုးအတွေ့အကြုံတွေကိုတော့ဗမာမှမရခဲ့ပါဘူးအေးစစ်နားနေနိုင်တယ်တဘောအတိုင်းကျင်လည်ကျက်စားနေကြတဲ့သားရဲသိပ်ဆံတွေကိုကိုယ့်ရဲ့အိတ်ခန်းထဲကနေပြီးတော့လှမ်းကြည့်လို့ရပါတယ်သိပ်ဆံတွေအများကြီးကိုဂရင်ပေါ်မှာထိုင်နေနေနဲ့တွားတိုက်နေနေနဲ့ကိုမြင်နေရတာပါဒါမျိုးအတွေ့အကြုံကတော့ကဘာဘယ်နေရာမှမရနိုင်မှာမဟုတ်ပါဘူ
းချင်းသစ်တွေချက်သစ်တွေသားကောင်လိုက်ဖမ်းတာရေမြင်းတွေကြက်နေကျွဲတွေရေစိမ့်နေတာကိုတကူးတကစောင့်ကြည့်နေစရာမလိုပဲကိုတဲခိုကန်းတဲ့မှာအပန်းဖြေအနားယူနေရင်ဘေးကင်းကင်းနဲ့ကြည့်နေနိုင်တာမျိုးအတွေ့အကြုံကတခြားဘယ်ဆာဖာရီခီးမှမရနိုင်မှာမဟုတ်ဘူးလို့ဧည့်သည်တိုင်းလူလူကပြောကြပါတယ
် We've seen quite a few lodges and things but this is different I mean this is a train
ကျွန်တော်တွေ့ဘူးတဲ့တဲခိုကန်းနဲ့တိတ်မနေတော့ပါဘူးဒါပေမဲ့ဒီလောက်ထူးခြားတာမတွေ့ဘူးပါဘူးရက်နေတဲ့မိရထားကြီးပေါ်မှာအံ့ဩစရာဇိမ်ခံအတွေ့အကြုံတွေရမယ်ဆိုတာတိတ်ကိုထူးပါတယ်။သွားတဲ့ကြည့်မယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ။တ
ောင်အာဖရိကနိုင်ငံမှာကိုဗစ်ကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေထိခိုက်နေခြင်းဖွင့်လှစ်ခဲ့တဲ့ဒီခရူဂါရှလာတီဟိုတယ်ကဒေသခံတွေအတွက်အလောက်ကိုင်အခွင့်အလမ်းတွေကိုလည်းရစေခဲ့ပါတယ်။2022ခုနှစ်ကုန်ပိုင်းမှာကူးစက်မြန် Omicron ကပ်ရောဂါတွေဖြစ်လာချိန်မှာတော့နိုင်ငံတကာခီးသွားတွေနေသွားတဲ့အတွက်ဟိုတယ်ရဲ့ဝင်ငွေ20ရာခိုင်နှုန်းလောက်ထိခိုက်ခဲ့တယ်လို့ဟိုတယ်မန်နေဂျာက Reuters သတင်းဌာနကိုပြောထားပါတယ်။အခုတော့ကမ္ဘာနိုင်ငံတွေကခီးသွားကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့နေကြပြီဖြစ်လို့နိုင်ငံတကာကခီးသွားဧည့်သည်တွေပြန်များလာနေပြီလို့ပြောပါတယ်ရှင်။ကျွန်မဆူမြတ်မော်ပ
ါ။ဒါကတော့ကမ္ဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိင်္ဂီထိုက်ကပြောပြပါမယ
်ရုရှားနဲ့မြန်မာကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မဲ့အကြောင်းစစ်ကောင်စီအကြီးအကဲနဲ့ရုရှားကာကွယ်ရေးဌာနတာဝန်ရှိသူတွေကြားဇူလိုင်လ17ရက်နေ့ကဆွေးနွေးခဲ့ကြပြီးတဲ့နောက်ရုရှားကာကွယ်ရေးဝန်ကြီးဌာနကအင်ကာနေ့မှာပြောဆိုလိုက်သလိုပဲမြန်မာနိုင်ငံပိုင်သတင်းတွေမှာလည်းဖော်ပြချပါတယ်ရုရှားကာကွယ်ရေးဌာနတာဝန်ရှိသူတွေနဲ့မြန်မာစစ်ကောင်စီအကြီးအကဲများမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲတွေကိုလည်းဆွေးနွေးခဲ့တယ်လို့မြန်မာသတင်းစင်ကဖော်ပြပါတယ်။ဒါပေမဲ့ဗိုလ်ချုပ်မှူးကြီးမြောက်လိုင်းနဲ့တွေ့ဆုံခဲ့တဲ့ရုရှားကာကွယ်ရေးဌာနကပုံကူများကတော့ဘသူတွေဖြစ်တယ်ဆိုတာကိုသတင်းမှာဖော်ပြမထားပါဘူးရှင်။ယူကရိန်းနိုင်ငံတောင်ပိုင်းမှာတာဝန်ဖြင့်မစ်ဆိုင်းတုပ်လက်နက်တိုက်တစ်ခုကိုထိမှန်ရကရုရှား52ယောက်သေဆုံးကြောင်းယူကရိန်းကပြောဆိုလိုက်ပါတယ်။ရုရှားဘက်ကတော့ဒီတိုက်ခိုက်မှုမှာအရက်သား9ဦးသေဆုံးတယ်လို့ပြောပါတယ်။တီရီလင်ကာသမ္မတဂိုတာဘာယာရာဂျာပတ်စာနိုင်ငံကတင်ဆောင်သွားပါပြီ။ဆန္ဒပြသူတွေကသူ့ရဲ့အိမ်နဲ့ရုံးခန်းနောက်ဝန်ကြီးချုပ်ရဲ့နေအိမ်တို့ကိုဝင်ရောက်စီးနှင်းခဲ့ပြီးရက်ပိုင်းအကြာမှာအခုလိုနိုင်ငံကနေတင်ဆောင်သွားတာဖြစ်ပါတယ်။လွင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတဦးကအခုလိုပြောတာပါနိုင်ငံမှာစားနပ်ရိက္ခာနဲ့လောင်စာပြက်လက်မှုဆူဆူရရပေါ်ပေါက်စေတဲ့၃လတာစီးပွားရေးအချက်အသေးတွေဖြစ်ပြီးနောက်မှာသမ္မတကနိုင်ငံကနေတင်းရှောင်လာလဲဖြစ်ပါတယ်သမ္မတရဲ့ဇနီးနဲ့တက်တော်ဆောင်2ဦးတို့သီရိလင်ကာလေတက်လေရင်နဲ့မော်လ်ဒိုက်နိုင်ငံမြို့တော်ကိုထွက်ခွာသွားတာဖြစ်ကြောင်းတာဝန်ရှိသူကပြောပါတယ်ဖျားပေးခံရတဲ့သမ္မတရာဂျာပတ်စာကယာရုကနှုတ်ထွက်ဖို့သဘောတူထားပြီးလဲဖြစ်ပါတယ်။ဝန်ကြီးချုပ်ရီနေဝီကရာမင်းစင်ကတော့အစိုးရတဲ့ဖွဲ့ပြီးတာနဲ့ယာရုကနှုတ်ထွက်မယ်လို့ပြောဆိုထားပါတယ်ရှင
်။တရင်ချင်းချုပ်တွေကိုမတ်သိင္ကြီးထိုက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့အတန်လင်းအစီအစဉ်တွေကိုတာဝန်ယူခဲ့သူတွေတဲ့မှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကနန်းလောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဂျိုနာကမ်မင်းတို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့ဗုဒ္ဓဦးနဲ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားပေါင်းလည်းဘေးရန်နဲ့ကင်းကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.